Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဘော်စင်တန်ဒီစီမြို့တော် View American တန်လာနေ2020ခုနှစ် April 26ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီထိလိုင်းမီတာ32 30မိနစ် 51 နဲ့လိုင်းမီတာ190တို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနေထိုင်သူတွေအနေနဲ့ COVID-19 ကပ်ရောဂါရှိမရှိဆိုတာကိုစီးဆိုင်နေမှာမချခင်စစ်နိုင်တော့မှာဖြစ်တယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးဖို့အတွက်စီးဆိုင်9,000ကိုခွင့်ပြုသွားမှာဖြစ်ပြီးတော့ဒီနေ့ကိုစမ်းသပ်မှုပေါင်း4,000လောက်လုပ်နိုင်ဖို့ညီမှန်းထားတယ်လို့အန်ဒရူးကိုမိုကပြောပါတယ်။ဒါပြင်နယူးယောက်မြို့ကစီးရုံ၄ခုမှာအလုပ်လုပ်နေတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဗိုင်းရပ်စ်ကိုကုကံနိုင်တဲ့ကိုခံအားရှိမရှိဆိုတာကိုလည်းစမ်းသပ်စစ်ဆေးခွင့်ရမှာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံတော်ကယောဂါကူးစက်ခံသူ 9,300 ကျော်ရှိပြီးသေဆုံးသူ 9,300 ကျော်ရှိပါတယ်။ညောင်မြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ 18,000 ကျော်ရှိပါတယ်။ဒီချိန်ထဲမှာပဲခန္ဓာကိုယ်အတွင်းကိုခံအားပဋိစီဘွားပစ္စည်းတွေကြောင့် COVID-19 ယောဂါပျောက်ကင်းသွားတဲ့သူတွေအနေနဲ့နောက်တစ်ချိန်ကိုရိုနာဗိုင်းရပ်စ်ကူးစက်မခံရဘူးလို့ပြောနိုင်တဲ့သက်သေအထောက်အထားဘာမှမရှိဘူးလို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ9,300ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက3,000ကျော်ရှိပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတအီမီရောမှာတောက်ကြာနေကပြုလုပ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာတော့တမန်ထရမ့်ဟာပထမဆုံးအကြိမ်ဖြစ်တဲ့သတင်းတော့ဒီရဲ့မိကုန်းတွေကိုပြန်လည်ဖိချားခြင်းမရှိဘဲနဲ့အဆုံးသတ်ခဲ့ပါတယ်။ဒါဟာအီမီရောမှာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်နေ့စဉ်သတင်းစာရှင်းလင်းပွဲတွေအတွင်းသတင်းတော့ဒီရဲ့မိကုန်းကိုပထမဆုံးအကြိမ်ဖိချားခြင်းမလုပ်ခဲ့တာဖြစ်သလိုသမ္မတအနေနဲ့နောက်ပိုင်းမှာလည်းအလားတူထပ်ပြီးတော့လှုပ်လာနိုင်ဖို့ရှိနေပါတယ်။သတင်းစာရှင်းလင်းပွဲမှာသမ္မတရဲ့အခန်းကဏ္ဍကိုအဆုံးသတ်နိုင်အောင်ပုံစံပြောင်းဖို့အီမီရောအတွင်းမှာဆွေးနွေးမှုတွေရှိနေတယ်လို့အမျိုးဖော်လိုတဲ့အီမီရောတာဝန်ရှိသူ၄ယောက်နဲ့အီမီရောနဲ့နီးစပ်တဲ့ Republican အမတ်တွေကပြောပါတယ်။အီမီရောရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲတွေဟာပုံမှန်အားဖြင့်တော့တနအီကျော်ကြာလေးရှိပြီးတော့ဒီသတင်းစာရှင်းလင်းပွဲတွေအတွက်မှာသမ္မတထောက်နဲ့သတင်းတောက်တွေကြားမှာလည်းအပြန်အလှန်အခြေတင်ပြောဆိုမှုတွေအများပြားဖြစ်လေရှိပါတယ်။သမထမအနေနဲ့အရေးကြီးတဲ့သတင်းတွေနဲ့သတင်းကောင်းတွေကလွယ်ပြီးကျန်တဲ့သတင်းစာရှင်းလင်းပွဲတွေမှာဘာမှမပြောဘဲဒုသမတမိုက်ပန့်နဲ့ဂျမားရီတောင်ဝန်ရှိသူတွေကိုလွှဲထားဖို့သူ့ရဲ့အကြံပေးတွေကပြောနေတာဟာသတင်းမပေါင်းများစွာရှိလာခဲ့ပြီဖြစ်တယ်လို့အင်ဂျီလိုတောင်ဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်လာမဲ့စီးပွားရေးထိခိုက်မှုတွေကိုကင်တွယ်ဖြေရှင်းဖို့အတွက်နိုင်ငံတွေအနေနဲ့စတင်စဉ်းစားကြဖို့နိုင်ငံတကာကြက်ချင်ကြီးအဖွဲ့ရဲ့ကြီးကဲကတိုက်တွန်းလိုက်ပါတယ်။ဒီရကွာစစ်အပြီးနိုင်ငံတွေပြန်လည်ထူထောင်နိုင်အောင်ကူညီဖို့အတွက်အမေရိကန်ကလုပ်ခဲ့တဲ့ Marshall Plan လို့အစီအစဉ်မျိုးလုပ်ဖို့အင်္ဂလကချက်ချင်းနည်းနဲ့လာတဲ့ညီဖွဲ့ရဲ့ဥက္ကဋ္ဌ Francesco Roca ကပြောလိုက်တာပါ။ဒါပြင်ကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်လူမှုငြိမ်သက်မှုတွေစာရေးစာငတ်မောက်ခေါင်းပါမှုအန္တရာယ်နဲ့ရင်ဆိုင်လာရနိုင်တယ်လို့လည်းသူကသတိပေးလိုက်ပါတယ်။နောက်နိုင်ငံတွေအပါအဝင်ကမ္ဘာတစ်ဝန်းမှာလူတွေတန်းနဲ့ချီပြီးအိမ်ထဲကနေအပြင်မထွက်ဘဲနေနေရတဲ့အတွက်ဝင်ဝင်မရှိတာကလည်းအလွန်ကိုစိုးရိမ်စရာကောင်းတဲ့အချက်တစ်ခုဖြစ်တယ်လို့သူကဗီဒီယိုကနေတစင်ပြုလုပ်ခဲ့တဲ့အစည်းအဝေးအတွင်းမှာပြောကြားခဲ့ပါတယ်။စီးပွားရေးပြန်လည်ထားဖို့အတွက်ကြီးမားတဲ့အစီအစဉ်တွေမရှိဘူးဆိုရင်လူတွေအနေနဲ့သူတို့ရဲ့လူမှုအတိုင်းဝိုင်းတွေကိုစွန့်ခွာလာကြမှာဖြစ်ပြီးတော့ရွှေပြောင်းချေချမှုတွေလည်းပိုများလာမှာဖြစ်တယ်လို့ပြောပါတယ်။ဒီမနက်ကမှကိုရိုနာဗိုင်းရပ်စ်ပိုကူးစက်ခံသူ2ဦးထပ်မံတွေ့ရှိကြောင်းစစ်မှားရေးဝန်ကြီးဌာနကပြောဆိုလိုက်တဲ့အတွက်အခုဆိုရင်ရောဂါကူးစက်ခံသူအဖြစ်အတည်ပြုသူ146ဦးထိရှိသွားပြီဖြစ်ပါတယ်။ဒီနေ့မနက်ခဏလေးကထုတ်ပြန်ကြရရသကိုင်းမျိုးကအသက်48နှစ်အရွယ်အမျိုးသားတဦးနဲ့ရန်ကုန်တိုင်းကမာရွတ်မြို့နယ်ကအသက်32နှစ်အရွယ်အမျိုးသားတဦးမှာရောဂါကူးစက်နေတာတွေ့ခဲ့ရတာပါ။တဦးကတော့မကြသေးခင်တုန်းကပြိပခီသွားခဲ့ဘူးသူဖြစ်ပြီးနောက်တဦးကတော့ရောဂါပိုကူးစက်သူနဲ့ထိတွေ့ခဲ့သူဖြစ်တယ်လို့ပြောပါတယ်။အခုချိန်ထိတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ9ယောက်ရှိပါတယ်။လက်ရှိလှုပ်ဆောင်နေတဲ့ယောဂထိန်းချုပ်ရေးအစီအစဉ်တွေကိုမေလလယ်အထိဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးတော့လူမှုအနေနဲ့ပူးပေါင်းပါဝင်ကြဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကပန်ကြားထားပါတယ်။အချိန်ထဲမှာပဲထိုင်းနဲ့စင်ကာပူနိုင်ငံတွေကနေမြန်မာနိုင်ငံကိုပြန်လာခြင်းနဲ့သူတွေအတွက်ကယ်ဆယ်ရေးလေယာဉ် relief flight ကိုစီစဉ်ပေးသွားမယ်အကြောင်းဆက်ဆံရတန်ယုံတွေကမနေ့ကသတင်းတွေထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုပြန်ကျင်တဲ့သူတွေအနေနဲ့တန်ယုံတွေကိုအမြန်ဆက်သွယ်ကြဖို့နဲ့ပြန်လာတဲ့အခါမှာလည်းအစိုးရကသတ်မှတ်ထားတဲ့facility quarantine 21ရက်နဲ့ home quarantine လို့ခေါ်တဲ့နေမှာတည်တံ့ခွင့်နေတာ9ရက်ကိုမဖြစ်မနေလုပ်အောင်မှာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
Beauty American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိ5 km 31 kHz 6833ညဆိုင်းဒိုမီတာ32 kHz 6383ညဆိုင်းဒိုမီတာ58 kHz 5885တို့ဖြင့်စနစ်တင်းငွေမှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်စင်ကာပူနိုင်ငံမှာတနင်္ဂနွေတရက်ထဲကိုဗစ် -19 ရောဂါပိုကူးဆက်တဲ့သူ932ဦးရှိတဲ့အတွက်စုစုပေါင်းပိုကူးဆက်ခံထားရသူ13000ကျော်ရှိပါတယ်။အသစ်ကူးဆက်တဲ့အထက်အနည်းငယ်နေထိုင်သူ15ဦးပါဝင်ပြီးကျန်ရောဂါကူးဆက်သူအများစုကနိုင်ငံသားအလုပ်သမားတွေနေထိုင်တဲ့အဆောင်တွေကဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူရေ 5.8 သန်းနဲ့ရှိတဲ့စင်ကာပူမှာအရှေ့တောင်အာရှနိုင်ငံတွေကလာရောက်အလုပ်လုပ်ကြနေသူ3သိန်းကျော်ရှိပြီးသူတို့တွေကအဆောင်တွေမှာစုဝေးနေထိုင်ကြတာဖြစ်ပါတယ်။ဂျပန်နိုင်ငံမှာတနင်္ဂနွေနေ့စီးရင်အရာကိုရိုနာဗိုင်းရပ်စ်ကူးစက်သူ82ဦးရှိတဲ့အတွက်တဟာဧပြီတရနေ့နောက်ပိုင်းမှာကူးစက်မှုအရေအတွက်အများဆုံးဖြစ်တယ်လို့ကျူတိုသတင်းဌာနကဖော်ပြပါတယ်။ဂျပန်မှာပိုးကူးစက်ခံထားရသူစုစုပေါင်း13000ကျော်နဲ့သေဆုံးသူ360လောက်ရှိနေပါတယ်။ဖိလစ်ပိုင်မှာရောကိုဗစ် -19 ကူးစက်ခံထားရသူ9500ကျော်နဲ့သေဆုံးသူ900ကျော်ပြီလို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ပြန်လည်ကျန်းမာလာသူကတော့860ကျော်ရှိပါတယ်။တနင်္ဂနွေနေ့ထီစီးရင်ရမလေးရှားမှာယောဂကုသခံထားရသူ9900ကျော်နဲ့သေဆုံးသူ98ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားခဲ့တဲ့တရုတ်နိုင်ငံမှာတော့ဟေလောင်ကျင်းပြည်နယ်နဲ့ကွမ်တောင်ပြည်နယ်တွေမှာကုသမှုအသစ်12ဦးလောက်ရှိရဆိုပေမဲ့တနင်္ဂနွေနေ့ထီ17ရက်ဆက်တိုက်သေဆုံးသူစီးရင်မရှိပါဘူးရှင်။ကိုဗစ် -19 ကာယောဂတိုက်ဖျက်ရေးမှာဇွဲရှိရှိနဲ့လှုပ်ဆောင်ကြဖို့အိန္ဒိယပြည်သူတွေကိုဝန်ကြီးချုပ်နရင်ဒရာမိုဒီကတိုက်တွန်းလိုက်ပါတယ်။ယောဂကုသမှုနဲ့ပတ်သက်ပြီးတော့ကိုမျိုးရပတ်ဝန်းကျင်မှာမဖြစ်သေးလို့ဖြစ်မလာနိုင်ဘူးလို့တွက်ဆပြီးတော့သတိပေါ်ရမနေကြဖို့လည်းဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။အိန္ဒိယရဲ့လူဦးရေထူထပ်များပြားတာတန့်ရှင်းမှုမရှိတာနဲ့အခြေခံအဆောက်အုံစနစ်တွေအားနည်းတာကြောင့်ယောဂကုသမှုပိုများလာတာတွေ့ရတယ်လို့လေ့လာသူတွေကပြောပါတယ်။ COVID-19 ကပ်ယောဂအန္တရာယ်ကြောင့်တင်းကျပ်တဲ့စည်းကမ်းတွေချမှတ်ထားတဲ့အိန္ဒိယနိုင်ငံမှာမြို့တွေနဲ့ကျေးလက်ဒေသကစည်းဆိုင်တချို့ကိုစနေနေ့ကပဲပြန်ဖွင့်ခွင့်ပြုခဲ့ပါတယ်။စည်းဆိုင်ကြီးတွေနဲ့စားတောက်ဆိုင်တွေအပြင်ယောဂကုသမှုတွေအဓိကကျုံ့ရတဲ့နေရာတွေကဈေးတွေကိုတော့ဆက်ပြီးတော့ပိတ်ထားပါတယ်။စည်းဆိုင်တွေကိုဝန်ထမ်းအင်အားတဝက်နဲ့သာပြန်ပြီးတော့ဖွင့်ဖို့သတ်မှတ်ထားတဲ့အတိုင်းလူချင်းခက်ခွာခွာနေဖို့နှာခေါင်းစည်းနဲ့လက်အိတ်တွေဝတ်ဆင်ကြဖို့ပြည်ထောင်စုဝန်ကြီးဌာနကအမိန့်ထုတ်ပြန်ထားပါတယ်။ American ပြည်ထောင်စု Johns Hopkins တက္ကသိုလ် Coronavirus သုတေသနစင်တာစီးရင်တွင်ရအိန္ဒိယမှာယောဂကုသခံထားရသူ26000ကျော်နဲ့သေဆုံးသူ800ကျော်ရှိပါတယ်ရှင်။ကျမကြီးပကောင်းမှုဆိုပြီးသတင်းတွေထွက်နေတဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းသုံးလေးရှိတဲ့အထူးရထားကိုမြောက်ကိုရီးယားနိုင်ငံအရှိပိုင်းအပန်းဖြစ်မျိုးကအိမ်တော်မှာရနာထားကြောင်းဂျူဒုတပ်ပုံတွေကိုမြောက်ကိုရီးယားအရေးဆောင်ကြီးအကဲခန့်နေတဲ့ 38th website ကဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့မိသားစုအသုံးပြုနိုင်ဖို့27ရက်နေ့နဲ့23ရက်နေ့ကဝန်ဆန်းမျိုးမှာအထူးရထားကိုရထားတာဖြစ်တဲ့အကြောင်းစနေနေ့ကရေးသားခဲ့တာပါ။ရထားရထားတာတွေ့ပြီနဲ့မြန်ကူရဲကောင်းဆောင်ရှိတဲ့နေရာနဲ့ကျန်းမာရေးအခြေအနေတွေကိုသက်တည်မပြနိုင်ကြောင်းလဲ 38th အဖွဲ့ကပြောပါတယ်။မြန်ကူရဲနိုင်ငံကိုထူထောင်ခဲ့တဲ့အဖိုးဖြစ်သူကင်မီဆွန်းရဲ့တရားရှင်နဲ့မြန်မွေးနေ့ဂုဏ်ပြုပွဲကို AP15 ရဲ့နေကတယောက်ဖို့ပြက်ကွက်ခဲ့ပြီးတဲ့နောက်ပိုင်းကဆလို့မြန်ကူရဲကောင်းဆောင်ကင်မီရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးခမန်းချက်တွေပေါ်ထွက်လာခဲ့တာပါ။အိမ်နီးချင်းတောင်ကိုရီးယားနိုင်ငံကတော့ထင်ကြီးပေးပြောဆိုချက်တွေအပေါ်မှာချော့ချော့ပေါ်ပေါ်သာတုံ့ပြန်ပြောဆိုထားပါတယ်ရှင်။ရင်းနှီးနိုင်ငံကခွဲထွက်ရေးအုပ်စုဖြစ်တဲ့တောင်ပိုင်းအတွင်ကုပြောင်းရေးကောင်စီ SGC ကတောင်ပိုင်းဒေသမှာကုပိုင်အုပ်ချုပ်ရေးထူထောင်မယ်လို့တနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။အေဒန်နဲ့တောင်ပိုင်းကအုပ်ချုပ်ရေးနယ်တွေအားလုံးမှာရေးပေါ်အုပ်ချုပ်ရေးခြေနေကိုကြေညာကြောင်း SGC ကကြေညာချက်ထုတ်ပြန်လိုက်တာပါ။ဒီလိုကုပိုင်အုပ်ချုပ်ရေးထူထောင်မယ်ဆိုရင်စိုးကျိုးတွေစိုးစိုးဝါးဝါးတွေ့ရလိမ့်မယ်လို့ဆော်ဒီအာရေဗျနိုင်ငံကကြေတောင်းနောက်ခံပြုထားတဲ့ရင်းနှီးအစိုးရကကြေညာထားတာကြောင့်နိုင်ငံတွင်းတိုက်ပွဲတွေထပ်ဖြစ်လာမယ်အန္တရာယ်ရှိပါတယ်။ငမမှုနဲ့ယောဂပြရထူပြောမှုကြောင့်အားနည်းနေတဲ့ရင်းမြေနိုင်ငံအတွင်းအခုလိုကမ္ဘာကပ်ယောဂကြားရောက်နေချိန်မှာပဋိပက္ခဖြစ်နေတဲ့အုပ်စုတွေကြားအမြဲတမ်းအပြည့်ရနိုင်မှုကုလသမဂ္ဂကကြိုးပမ်းနေစေဖြစ်ပါတယ်။တောင်ပိုင်းအတွင်းကုပြောင်းရေးကောင်စီ SGC ရဲ့တပ်ဖွဲ့တွေ AD မျိုးတွေရွှေပြောင်းတက်ဆွဲထားတာတွေ့ရတယ်လို့လည်း Rangers သတင်းဌာနကပြောပါတယ်။အဲ့ဒီမျိုးဟာ SGC ပါဝင်တဲ့ဆော်ဒီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကကြိုးတောင်းနောက်ခံပြုထားပြီး နိုင်ငံတကာကတရားဝင်အသိမှတ်ပြုထားတဲ့ရီမင်းအစိုးရယာယီရုံးစိုက်တဲ့မျိုးလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတဲ့ဆိုရီနိုင်ငံရဲ့ဂျာဝေစစ်ဆက်ပြီးမှုနဲ့အုပ်စုအလုံးပါဝင်တဲ့အစိုးရဖွဲ့စည်းပုံနဲ့တပ်တွေအလုံးကိုဗဟိုအစိုးရလက်အောက်မှာထားရှိဖို့သဘောတူညီထားခဲ့ပေမဲ့အခုအချိန်ထိတော့အစိုးရတည်းရဲ့ဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူးရှင်။တနင်္လာနေ့ညပိုင်းထိတ်တရောက်သတင်းတွေကိုအကြီးအကျယ်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ကျမကစုမမချင်းအခုတော့ရန်ကုန်တိုင်းနယ်ကမြို့နယ်တချို့မှာကံရောဂါဖြစ်နေတဲ့ချိန်အိမ်တွေထဲမှာပဲနေကြဖို့ကျန်းမာရေးဝန်ကြီးဌာနကအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူတွေတိုးလာနေချိန်မှာပဲကူးစက်မှုတွေကိုထိန်းချုပ်နိုင်မှုရန်ကုန်တိုင်းတွင်းကမြို့နယ်တချို့မှာနေအိမ်တွေထဲမှာပဲနေကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအမိန့်ထုတ်ပြန်လိုက်တာပါ။1995ခုနှစ်ကူးစက်ရောဂါများကာကွယ်နိုင်နေရေးဥပဒေပုံမှန် 21 ပုံမှန်ခွဲခါခွဲပါလုပ်ပိုင်ခွင့်အရာထုတ်ပြန်လိုက်တာဖြစ်ပြီးစနေနေ့မှာစတင်အသက်ဝင်ခဲ့တဲ့အမိန့်အရာတာမွေမြို့နယ်ဘိုးတထောင်မြို့နယ်နဲ့မင်္ဂလာတုံမြို့နယ်သုံးမြို့နယ်မှာနေထိုင်သူတွေမလိုအပ်တဲ့အပြစ်မသွားကြဖို့တားမြစ်ထားတာဖြစ်ပါတယ်။မဖြစ်မနေဈေးဝယ်ထွက်တဲ့ဆိုရင်တဦးပဲထွက်ဖို့စေုပ်စေကဲသွားတယ်ဆိုရင်လည်းတဦးထက်မပိုကြဖို့အပြစ်ထွက်ရင်လည်းပါဇက်နှာခေါင်းစည်းတွေဝတ်ကြဖို့ကိုလည်းတတ်မှတ်ထားပါတယ်။အမိန့်ရတော့သက်ဆိုင်ရာရက်ွက်မြို့နယ်တွေတဲ့ခွင့်ပြုချက်ကြထားတဲ့ရင်းတွေသာတွာလာခွင့်ရှိမှာဖြစ်ပြီးအမိန့်ကိုမလိုက်နိုင်တော့အရေးယူခံရမှာပါ။ရန်ကုန်မြို့ကတရားလွတ်တော်ရှင်နေဦးရောဘတ်ဆန်းကတော့ထောင်တန်းဝေးတန်းအပါဝေးအေးအေးယူအဖြစ်ပေးခံရနိုင်တဲ့အမိန့်ဖြစ်တဲ့အတွက်အများပြည်သူသိအောင်ရှင်းပြဖို့လိုတယ်လို့ပြောပါတယ
်။ကုသယောဂများကာကွယ်နည်းနည်းဥပဒေဆိုတာကနဝတ္တလက်ထက်မှာပြဋ္ဌာန်းခဲ့တာပါ။အဲ့ဒီပြဋ္ဌာန်းချက်မှာပုံမှန်နှစ်ကကြီးမှာဆိုရင်ကုသယောဂကိုအဓိပ္ပာယ်ဖွင့်ထားပါတယ်။ဒီဥပဒေကိုပြဋ္ဌာန်းခြင်းကလူအဖွဲ့အစည်းတစ်ခုလုံးကိုယောဂဘေးကကုသပြီးဒုက္ခရောက်ရမှုတွေကနေလွတ်ကင်းအောင်ဆိုပြီးတော့အဲ့ဒီလိုပြတ်တမ်းပြီးတဲ့ဥပဒေကိုမလိုက်နိုင်ရင်တော့ဖြင့်ဥပဒေရအရေးယူလို့ရပါတယ်။အခုတာမွေရဲ့ဘိုးတထောင်ရဲ့မင်္ဂလာတုံရဲ့လို့ဆိုပြီးတော့ပြတ်တမ်းနေကြ။အဲ့တော့အဲ့ဒီလိုထုတ်ပြန်တဲ့ဥပဒေတွေကိုလိုက်နာဖို့ပြက်ကွက်မယ်ဆိုရင်ပြင်ဆင်ချက်တွေအရဆိုပြစ်ဒဏ်နေရာလဲတိုးထားတယ်။အခုကျွန်တော်တို့ဖြစ်နေတဲ့ COVID-19 အမတန်အန္တရာယ်ကြီးတဲ့ရောဂါရောက်နေလို့ပါ
။ကျန်းမာရေးပညာပေးလုပ်ငန်းတွေမှာကုသဆောင်ရွက်ပေးနေတဲ့ရန်ကုန်မြို့ကဒေါက်တာကိုကိုထွေးကတော့ကိုယ်တိုင်လည်းကူးစက်မခံရအောင်တခြားသူတွေလည်းထက်စစ်မကူအောင်ကျန်းမာရေးဝန်ကြီးဌာနရဲ့ထက်စစ်ထုတ်ပြန်ချက်တွေကိုလိုက်တာဖို့တိုက်တွန်းထားပါတယ်။
ဆိုရတော့ဒါတပိတူလူလူအိမ်မှာပဲနေပြပါလို့ပြောတာအဲ့တော့အတိအကျတော့အိမ်မှာနေဖို့ကတော့အရေးကြီးကြီးတယ်တင်းရဲ့ဘုံဘုံနောက်ထပ်တလားလောက်တာယူတိုင်းလူတိုင်းကဒါနေနိုင်နေဆိုရင်ကျွန်တော်တို့ဒီ virus ကတော်တော်လေးဟို clear ဖြစ်သွားပါမှာဟိုအိမ်ကနေပြီးမဖြစ်မနေထွက်ရမယ့်လူမျိုးကြရဲအလုပ်သွားရမယ်အစိုးရဝန်ထမ်းအဲ့လိုမျိုးကြရဲတယောက်ထွက်ပေါ့လေတကယ်လို့စေကတော့ပြရမယ့်လူမျိုးဆိုရင်တော့နှစ်ယောက်ထွက်ပေါ့အဲ့တော့တော့အိမ်မှာပဲနေပါနော်ကျွန်တော်တို့ကျမကြီးဝန်ထမ်းတွေဘက်ကနေလဲအဲသူတို့ဘက်ကတောက်ဆစ်ကျနာတော့အိမ်မှာပဲနေပြပါအပြင်ထွက်လို့ရောဂါရဲ့ဖြစ်ရင်ကျွန်တော်တို့ရေထွက်လဲအရန်အဲဒုက္ခများပါတယ်ဒီဘက်ကကျမကြီးဝန်ထမ်းတွေလည်းဆေးရုံတွေမှာလူတွေရဲများနေတယ်တက်နိုင်ဆုံးအိမ်မှာပဲနေပါလို့
ကျမကြီးဝန်ကြီးဌာနကတက်နိုင်သမျှအပြင်မထွက်ဘဲအိမ်ထဲမှာပဲနေကြဖို့ပြောထားပေမဲ့ကျမကြီးကိစ္စအပါအဝင်အရေးပေါ်လိုအပ်ချက်အရာသွားလာမယ်ဆိုရင်တော့သက်ဆိုင်ရာအာဏာပိုင်တွေရဲ့ခွင့်ပြုချက်နဲ့သွားလာခွင့်ပြုထားပါတယ်ကမ္ဘာကယောဂါနဲ့ကြုံရတဲ့အရေးပေါ်အခြေအနေမျိုးမှာလိုအပ်ချက်အရာထုတ်ပြန်တဲ့အမိန့်တွေကိုတော့လိုက်လာဖို့လိုတယ်လို့လည်းရှေ့တွေဥရောပဆန်ကပြောပါတယ
်သက်ဆိုင်ရာဝန်ကြီးဌာနများကလည်းအမိန့်ငင်ကြချက်များကိုအချိန်မီတပြင်းကြီးထုတ်ပေးဖို့လိုပါတယ်။ထုတ်ပေးတဲ့အမိန့်နဲ့ငင်ကြချက်တွေကိုလည်းပြည်သူလူထုကမိမိအပါအဝင်အများပြည်သူရဲ့အကျိုးအတွက်လိုက်နာကြပါအဒွတ်တက်တာမလုပ်ပါနဲ့တချို့ကျွန်တော်တို့တွေ့နေရတာအဒွတ်နေတက်ပြီးပြဿနာရှာတယ်ဒါတွေမကောင်းပါဘူးမလုပ်ကြပါနဲ့လို့ပဲကျွန်တော်ကတော့လေးလေးစားစားမြစ်တရက်ကတောင်းပါပါတယ်
ကျမရည်တဲ့အာကစားဝန်ကြီးဌာနရဲ့တတိယလေးနေ့မနက်9:00နာရီထိထုတ်ပြန်ကြမှာတော့နောက်ဆုံးအတည်ပြုလိုက်တဲ့သူ2ဦးအပါဆိုရင်တော့မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံရသူစုစုပေါင်း146ဦးအထိရှိသွားပြီဖြစ်ပါတယ်ရှင်
။ကျမခွာညိုပါရှင်။ဂျာမနီ၊တန်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကပြည်내တချို့ပါဝင်ကမ္ဘာနိုင်ငံနေငယ်မှာကိုရိုနာဗိုင်းရပ်စ်တာစီရေးပိတ်ဆို့ကန့်သတ်ချက်တွေကိုစတင်ဖြေလျှော့ပေးနေပေမဲ့အခြေအနေနဲ့အချိန်အခါကိုကြည့်ပြီးဆောင်ရွက်တင်နေဆိုတာကိုစေဘဆိုင်ရာကျွမ်းကျင်သူတွေကသတိပေးနေကြတဲ့အကြောင်း VOA တန်တမန်ရေးရာသတင်းတောက်ဆန်ဒီစိန့်ရဲ့သတင်းပေးပို့ချက်ကိုပြောပြပေးကြပါမယ်။ လူတွေအင်ပြန်ထွက်ပြီးဖျားကြောင်းတဲ့ဈေးဆိုင်တွေစားတောက်ဆိုင်တွေနဲ့ပင်လယ်ကမ်းဆက်တွေးစီမသွားခင်အခြေအနေတွေနေသားတကျဖြစ်အောင်အရင်လှုပ်ဖို့လိုကြောင်းဆေးဘက်ဆိုင်ရာကြွမ်းကျင်သူတွေကသတိပေးနေတာပါဂျာမနီမှာကိုရိုနာဗိုင်းရပ်စ်မပြတ်နှံ့အောင်ရည်ရွယ်ပြီးတလလောက်တင်းတင်းကြပ်ကြပ်သွားလာပြီးပိတ်ဆို့ထားခဲ့ရတာနေအခုတော့ခိုလုံးနဲ့ဖရန့်ဖက်လိုမြို့ကြီးတွေမှာစိုင်းတချို့ပြန်ပြီးတော့ဖွင့်ခွင့်ပေးလိုက်ပါတယ်အမေရိကန်မှာတော့သမ္မတထရမ့်ကိုထောက်ခံသူတွေကပြည်နယ်အလိုက်တရားစီချမှတ်ထားတဲ့အသွာလာကန့်သတ်မှုတွေကိုစန့်ကျင်ပြီးပြည်နယ်လွှတ်တော်တွေရဲ့ရှေ့မှာစံတာပြနေကြပါတယ်ဖလော်ရီဒါမှာပင်လယ်ကမ်းစတချို့ကိုပြန်ဖွင့်ပေးလိုက်သလိုဂျော်ဂျီယာပြည်နယ်မှာလည်းအကစားရုံတွေစပင်ဆိုင်တွေကိုပြန်ဖွင့်ပေးခဲ့ပါတယ်ဂျာမနီနဲ့တောင်ကိုရီးယားဟာစံသတ်မှုတွေကြဲကြဲပြန့်ပြန့်လုပ်ခဲ့တယ်စေးရုံတက်သူတွေရော့ကျသွားတယ်နောက်တည်ဆုံးမှုနှုံလဲကျဆင်းခဲ့တယ်ဒါတွေကြောင့်ပိတ်ဆို့မှုတွေကိုဖြေလျှော့ပေးလိုက်တာဖြစ်ပေမဲ့အမေရိကန်မှာတော့အခုမှကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအရှိန်အမြင့်ဆုံးချိန်မှာပဲရောက်နေတော့ဖြစ်လို့ကန့်သတ်ချက်တွေဖြေလျှော့ပေးဖို့မတင်သေးဘူးလို့ပြောနေတဲ့သူတွေလည်းရှိပါတယ်။ဒေါက်တာဝီလျံရှက်ဖနာကဗန်ဒါဘစ်စေတက်ကတူကပါ
။ You would hope even a reduction over a 14 day
ဒီစလေးရဲ့ကန့်သတ်ကာလကုန်ဆုံးသွားရင်ကန့်သတ်မှုတွေရှော့ချပေးဖို့ကိုမျှော်လင့်နေကြပါလိမ့်မယ်။နောက်ပြီးစေယုံတွေအနေနဲ့လည်းဒီလူနာတွေကိုပြည့်စုံစောင့်ရှောက်ရေးမှာနိုင်နိုင်နေနေဆောင်ရွက်ပေးနိုင်ဖို့ကိုလည်းလုပ်ပေးရမှာဖြစ်ပါတယ်လို့သူကပြောပါတယ်။နယူးယောက်နဲ့အမေရိကန်ရဲ့တခြားဒေသတွေမှာတော့လုပ်ငန်းခွင်အန္တရာယ်ကရှိရင်းနဲ့တခြားသူတွေကိုမကူဆက်ရေးအတွက်သုံးရမယ်ကာကွယ်ရေးပစ္စည်းတွေမလုံမလောက်ဖြစ်နေတာကိုလည်းကျန်းမာရေးဝန်ထမ်းတွေကကန့်ကွက်ဆန္ဒပြနေကြပါတယ်။Gavin Jimmy ကတော့ဒုတက္ကသိုလ်ပါမောက်ခါပါ
In many settings in many hospitals we're seeing astoundingly
နေရာတော်များများဆေးရုံတော်များများမှာကျန်းမာရေးဝန်ထမ်းတွေကြားကူးစက်ခံရမှုနှုန်းအံ့ဩစရာကောင်းလောက်အောင်မြင့်တက်လာနေတာကိုတွေ့နေရပါတယ်ဒါကကန်ဆိုးမိုးမောင်ကြမှုပါပဲကျွန်တော်အနေနဲ့ကတော့ဒါဟာရှက်စရာကောင်းတယ်လို့ပြောရမှာပါပဲလို့သူကပြောသွားတာပါအသွာလာကန့်သတ်မှုပိတ်ထားတာတွေကိုဖြေလျှော့ပေးမယ့်ကိစ္စဟာအထူးသတိထားကင်တွယ်ရမယ့်ကိစ္စဖြစ်တယ်လို့ကျန်းမာရေးဆိုင်ရာပညာရှင်တွေကသတိပေးနေကြပါတယ်။ကျွန်မခွာညိုပါ
။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အသွာလာကန့်သတ်ထားတဲ့အချိန်မှာပဲထိုင်းနိုင်ငံမှာပင်လယ်လိပ်တွေအနည်းငယ်အတွင်းစံချိန်တရားတိုးပေါ်လာတဲ့အကြောင်း Friday setting ကိုအခြေခံပြီးတော့ကျွန်မအနောက်လောက်တင်ပြမှာပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းမှာပဲကမ္ဘာလက်ခီးတဲ့တွေကြောင့်ရေပန်းစားတဲ့ထိုင်းနိုင်ငံတောင်ပိုင်းကပင်လယ်ကမ်းစတွေမှာပင်လယ်သိပ်တွေစံချိန်တရားပေါက်ပွားလာနေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကစပြီးတော့ပင်လယ်လိပ်တွေဥချထားတဲ့ဥချင်း17ရာတွေ့ခဲ့ရတယ်လို့ထိုင်းနိုင်ငံဇီဝဗေဒဆိုင်ရာဌာနညွှန်ကြားရေးမှူးကွန်ကစ်ဂီတီဝါတနာဝမ်ကရိုက်တာသတင်းဌာနကိုတယ်လီဖုန်းကနေပြောဆိုခဲ့ပါတယ်။ဒီအရေအတွက်ဟာနှစ်ပေါင်း20အတွင်းအများဆုံးရေတွက်လိုက်ဖြစ်ပါတယ်။ကျေးဥတွေကိုနှစ်လကြာစောင့်ကြကြည့်ရှုခဲ့ပြီးတော့မတ်လနောက်ပိုင်းမှာတော့အဲ့ဒီဥချင်းတွေကလည်းလိပ်ပေါက်ကလေး84ကောင်ပေါက်လာတာကိုပင်ကနခရိုင်အမျိုးသားဥယျာဉ်ဝန်ထမ်းတွေတွေ့ခဲ့ရပါတယ်။အလင်းရောင်နေပြီးတော့လူတွေသွားလာတိမ်ရှိတဲ့နေရာမျိုးတွေမှာပင်လယ်လိပ်တွေဥချတတ်တာပါ။ပင်လယ်ကမ်းစတွေမှာကမ္ဘာလိုက်ကြီးတဲ့အပါဝင်လူတွေအသွားလာများရင်တော့သိပ်တွေလာပြီးတော့ဥချထားပေါ်မှာဖြစ်နိုင်ပါဘူး။နောက်ပြီးလိပ်တွေကိုစားဖို့လူတွေတူးယူသွားတာမျိုးလည်းရှိပါတယ်။ငါဖန်ကရိယာတွေကြောင့်ရောပင်လယ်ကမ်းစတွေမှာလူတွေအသွာလာရှိနေတဲ့အတွက်လိပ်တွေအနည်းငယ်ကင်းဖြစ်နေကြတာပါ။ပြီးခဲ့တဲ့နှစ်တွေမှာဒီလောက်များတဲ့လိပ်ပေါက်ကလေးတွေမတွေ့ခဲ့ရဘူးလို့လည်းညွှန်ကြားရေးမှူးကွန်ကစ်ဂီတီဝါသနာဝမ်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကာကွယ်ထိန်းချုပ်ရေးအဖြစ်ထိုင်းတနင်္ဂနွေလုံးအသွာလာကမ်းသတ်ခဲ့လို့ည10နာရီကနေမနက်4နာရီခန့်ညမထွက်အမိန့်ကိုလည်းထုတ်ပြန်ခဲ့တာကြောင့်ဖေဖော်ဝါရီလမှာထိုင်းနိုင်ငံအတွင်းကမ္ဘာလက်ခီးတဲ့50ရာခိုင်နှုန်းနီးပါးထိကျဆင်းခဲ့တာပါ။ဒါကြောင့်လဲပင်လယ်လိပ်တွေကမ်းမြုပ်တဲ့ဥချဖို့အခြေအနေတွေပေါ်ပေါက်လာတာပါ။ထိုင်းနိုင်ငံမှာဧပြီလ20ရက်နေ့ထိဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2992ဦးနဲ့သေဆုံးသူက48ဦးရှိနေပြီးခီးတဲ့တင်လူရုံတွေကိုလည်းဧပြီလကုန်ထိပြည်တွင်းဝင်ရောက်ခွင့်ကန့်သတ်ပိတ်ပင်ထားတာလည်းဖြစ်ပါရဲ့ရှင်။ကျွန်မတန်လောပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
။အခု
မြမအေးစုနေကအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ကချင်ပြည်နယ်ထဲမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်ကချင်လူထုရဲ့သဘောထားဘယ်လိုရှိပါသလဲ။တရုတ်စီးပွားရေးစဉ်ချက်လန်းနဲ့ပတ်သက်ပြီးကချင်လူထုကဘာကိုစိုးရိမ်နေကြပါသလဲ။ကချင်ငင်းချရေးကိုရဲ့အဖွဲ့ကတော်ခွန်ချာကိုရန်ကုန်မြို့ VOA ရုံးမှာဒေါက်ခင်မျိုးသက်တွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်ကြရပါမယ်ရှင်။
ဆင်းပြီးတော့နောက်ဟိုလူမျိုးများနေတာပေါ့နော်နောက်ဗမာနိုင်ငံမှာဟိုရှိနေတဲ့တက္ကသိုလ်ညရှာတက္ကသိုလ်
ဟုတ်ကဲ့ရှင
်ညရှာတက္ကသိုလ်သူ့ဖော်လို့ဒီပြည့်စုံတင်ဒေတာမှာပြည့်စုံမှုတွေများရှိတယ်အဲ့ဒီအဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပြောပြပြပေါ့ညရှာတက္ကသိုလ်ကတော့ဒီအဲနေဇတ်တစ်ချောင်းမှာပေါ့ဒီကမ်ပိုက်ဒီနေနဲ့ပေါ့ဒီပြည်သူစစ်တွေရှိနေတဲ့နေရာရယ်ပြီးလို့ရှိရင်တော့ဒီချိဖွေနေရာတွေဒီညတွေကပို့ပြီးအများဆုံးဖြစ်နေတယ်ဒါပေမဲ့ဒီလွယ်ကျယ်နာအမိအချင်းကျမတို့ကချင်ဒီအဲ KIO ရှိတဲ့နေရာတွေမှာလည်းရှိနေတယ်ပေါ့အဲ့တော့တော်တော်များများကတော့ဒီအရာတွေကိုသူတို့တွေကဒီညချကိုထုတ်လုပ်ပုံမှာဟိုဟာ mining တခုရဲ့မဟုတ်ဘဲနဲ့ထုတ်လုပ်ပုံအစစ်အစစ်ကကြီးခိုက်ပါတယ်အဲ့တော့ပထမဦးဆုံးကတော့ဒီ2ခေါ်တာအနက်ကြီးကြီး2ခေါ်တဲ့အခါတောင်းနေတစ်လုံးကြီးတစ်လုံးကျမတို့မျက်စိထဲမှာပျောက်ွယ်သွားတယ်ပေါ့ပြီးရင်အဲ့ဒီတချဲမှာညချကိုပြန်ပြီးရရှိဖို့အတွက်ဖြော်ထားတဲ့သူတို့ရဲ့ chemical တွေပေါ့ဒါပါဓာတုပစ္စည်းတွေဒီဥစ္စာတွေရဲ့ဆုံးပြည့်ရေဟာအကုန်လုံးမြေချောင်းအိမ်ခဲကိုပဲပြန်ဝင်လာတယ်နောက်သူတို့ဒီကနေပြီးရတဲ့ဒီအနေကိုမြေပြန်ဖုတ်တဲ့အခါတော်လုံးကတော်လုံးပြုံးအောင်ဘူးဒီစစ်တွေခုတ်ပြီးတော့မှဒါမီးဖုတ်ရတာဖြစ်တယ်ဒီမီးနဲ့ဟိုဖုတ်ပြီးတော့မှလောင်စာအများကြီးတုံးရတာဖြစ်တဲ့အတွက်ကြောင့်မို့မီးရှားရှိတဲ့နေရာမှာတရွာလုံးတဒောင်လုံးဒီကြွန်းလုံးကိုပျက်စီးတာဖြစ်တယ်အခုခြေဖွင့်မှဆိုရင်ကျမတို့ဒီချောင်းတစ်ချောင်းပေါ့နော်ဒီခြေဖွင့်မြင့်ငယ်တစ်ခုကပျက်စီးသွားပြီဖြစ်တယ်ပေါ့နောက်အဲ့ဒါနဲ့ပတ်သက်ပြီးတော့မှမီးရှားတက်တူတူတာလည်းတကယ်တော့တရုတ်ကုန်ကြီးဖြစ်တယ်ပြီးတော့ခြေဖွင့်လေးဆိုပြီးမှဒီကျမတို့မိခမင်းမှာဒီဆောက်ထားတဲ့ဒီရေကာတာငင်ဟာဒီရက်စစ်ထုတ်တဲ့ရေကာတာငင်ဟာလည်းတရုတ်ကုမ္ပဏီဖြစ်တယ်။အဲ့တော့ကုမ္ပဏီတစ်ခုထဲမှာတော့သူတို့အနေနဲ့ဒီမီရှားနဲ့ပတ်သက်ပြီးတော့သူတို့အတိမာမှုတွေဖြစ်တယ်။ဘာဖြစ်လို့လဲဆိုမီရှားကတူလိုက်တာကဒီရေကာတာရဲ့ထိတ်မှဖြစ်တဲ့အခါကျတော့အနယ်ဒီအားလုံးကရေကာတာထဲဝင်နေတယ်။အဲ့ခါကျတော့သူတို့မပြောလင့်ထားတဲ့ဒီအဲ10နှစ်တော်လောက်မှကြာမဲ့အငင်ဟာ3နှစ်လောက်တွင်းမှကြာသွားတဲ့အခါမှာကုမ္ပဏီကနေလည်းပြန်ကန့်ကွက်တာရှိတယ်။သို့တော်လည်းပဲတရုတ်ကုမ္ပဏီတွေရဲ့လုံခြုံလုံနေရတော့တရုတ်ကုမ္ပဏီချင်းချင်းတဘောဒီ conflict ပေါ်လေတိမာမှုဖြစ်ရင်တရုတ်နိုင်ငံမှာမဖြစ်ဘဲနဲ့မြန်မာမျိုးပေါ်မှာပြန်ဖြစ်လေးရှိတယ်။အဲ့ဒါကတော့အခုမြန်မာမျိုးပေါ်မှာပဲသူတို့တွေကတစ်ဖက်ကိုအဲဆော်ပြီးတော့မှဒီမီရှားလုပ်တဲ့ကုမ္ပဏီကိုကန့်ကွက်ခိုင်းတာမျိုးတွေလည်းလုပ်တယ်ပေါ့။သို့တော်လည်းပဲဒီဒေတာခံနေတဲ့ကတော့အချင်းတက်ထဲရောက်ပါတယ်။မဖြစ်လို့လဲဆိုရင်တော့ဒီမီရှားတက်တူကိုတူးတဲ့အချိန်မှာလည်းပြည်သူစစ်တို့ဒါတွေကပေါ့ပါဝင်နေတာဖြစ်တယ်။နေသားဆောင်တက်တွေလည်းပါဝင်နေတာဖြစ်တဲ့အခါကျတော့ကန့်ကွက်မယ်ဆိုရင်လည်းပဲဒါအန်ဒီရှိတယ်ပေါ့နော်သူတို့အတွက်လည်းအဲ့တော့သူတည်တနာတော့လုပ်တဲ့လူတွေအတွက်တော့မှအန်ဒီရှိပါတယ်အခုဒီမီရှားကိုတော့ဒီကိုက်ကြွယ်တာဒီတစ်ခါမှပဲဒီဒီဇင်ဘာလအထက်မှမှပဲကျမတို့ပထမဦးဆုံးအကြိမ်မြင်မှုတာဖြစ်တယ်ပေါ့နော်ဒီဇင်ဘာနဲ့ဇန်နဝါရီဒါပေမဲ့ဒီမီရှားတွေတွေ့နေတာနှစ်ပေါင်းများစွာရှိနေပြီချက်တောင်းနေလဲအများကြီးပြုံးပြီပေါ့ဒါတွေကဒီအရက်ပဲအဖွဲ့အစည်းတွေကလည်းမကြာခဏတော့អော်နေတယ်သို့တော်လည်းပဲအေးအေးမှုကဒီလာလောက်မှတော့ပါဟုတ်ကဲ့
ဆရာအခုနောက်ဆုံးတစ်ခုပေါ့နော်အခုပူတာဘက်မှာဒီပေါ်မှာတရုတ်ကုမ္ပဏီတွေနဲ့မြန်မာနိုင်ငံအစိုးရကဒီ data ဟိုပေါ့နော်သူတို့ Virgin Land လို့ခေါ်တယ်မမထီအမတူရသေးတဲ့နေရာပေါ့အဲ့နေရာမှာတဘာဝဘိနဲ့တော်ရည်လည်းလောက်ထားပါတယ်အဲ့နေရာမှာတက်ခုရှာဖွေတူးခေါ်ရေးအတွက်လုပ်မယ်လို့သိရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီဘလောက်များသိတာပါလဲတော်ခွန်ရတော့
အဲ့တော့2019နှစ်စပိုင်းလောက်ထိကတော့ဒီတရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Mongolia Dojin ကုမ္ပဏီပေါ့နော်ဒီကုမ္ပဏီကတူဖော်မယ်လို့ပြောတဲ့အခါမှာဒေတာခံနေလဲဆန္ဒပြကြပါတယ်ပြီးတော့အမျိုးသားဥယျာဉ်ထဲမှာဝင်ကျူးမှာဖြစ်တဲ့အတွက်ကြောင့်မလို့တဘာဝပတ်ဝန်းကျင်ထိခိုက်မှာဖြစ်တယ်ဆိုပြီးဆန္ဒဖော်ထုတ်တာတွေလည်းရှိကြပါတယ်ဒါနဲ့နောက်ဆုံးကျတော့ဒါပြည်နယ်ကိုထိခိုက်တာဖြစ်တဲ့အတွက်ကြောင့်မလုပ်တော့ပါဘူးဆိုပြီးမှပြန်ပြီးရပ်ဆိုင်ထားပါတယ်ဆိုပြီးသတင်းမီဒီယာများအနေနဲ့တင်ကျမတို့ပြန်တွေ့ရပါတယ်သို့တော်လည်းပဲဒီလွန်ခဲ့တဲ့ဒီဇင်ဘာလကကျမတို့လည်းပူတာအိုရောက်တဲ့အချိန်မှာဒီတက်တူကုမ္ပဏီနဲ့အတူဒီနိုင်ငံတော်ကချင်းပြည်နယ်အစိုးရကတာဝန်ရှိသူများလည်းရောက်နေပါတယ်အခုချိန်မှာကျမတို့ဒီတင်းစာမှာအပိုင်းစာလေးတွေ့တာကတော့ဧက3တိန်းမှာကုမ္ပဏီ4ခုကိုစပြီးတော့မှခြားထားဖို့အတွက်စူးစမ်းသလားသို့တော်လည်းပဲအဲ့မှာတော့ကျမတို့အနေနဲ့တော့ခြားပေးလိုက်ပြီဆိုတာတော့မတွေ့ဘူးပေါ့ဒါပေမဲ့ဧက3တိန်းဆိုတာဒီပူတာအိုနီယာမှာဒီတက်တူရှာဖွေရေးအတွက်ပေးတယ်ဆိုတာတော်တော်များပါတယ်ဘာဖြစ်လို့ပြောတယ်လဲဆိုရင် AIWD data ဟာဒီအရှိတောင်အာရှတစ်ခုလုံးရဲ့တစ်ခုတည်းသောရေခဲတောင်ဖြစ်ပါတယ်မြန်မာနိုင်ငံမှာသာရှိတာဖြစ်ပါတယ်ပြီးလို့ရှိရင်တော့မြန်မာနိုင်ငံက AIWD အပါအဝင်မြေချောင်းတော်တော်များများရဲ့ရေဝင်ရေလဲ data လည်းဖြစ်တယ်ဒီညာပြည့်စည်သွားပြီဆိုရင်ကျမတို့ AIWD လည်းပြည့်စည်တာနဲ့အတူတူပဲဖြစ်ပါလိမ့်မယ်ဒါမဲ့
ဒီညမှာတူးပေါ်လိုက်တဲ့အခါမှာတဘာဝတပေါမင်းကျင်နဲ့ကျုံကြီးသွားတဲ့အခါမှာရီဝရီလေးတွေမကဘူးအဲ့မှာရှိနေတဲ့ဒီကျမတို့ထိန်းသိမ်းရမယ့်ဒီအဲတော်ရိုင်းတရိတ်ဆန်ဒီအဲအဲ biodiversity ပေါ့နော်ဇီဝဒီမျိုးပွဲတွေအကုန်လုံးကိုလည်းကျမတို့ချိခိုက်သွားမှာဖြစ်ပါတယ်ပြီးတော့အញ្ញံကိုရှားပါတဲ့ဒီဥမာဆိုရင်တော့တိခွနဲ့လိုမျိုးမချစ်ဦးတို့ခံတောင်းမိတို့ကအစဒီညမှာပဲရှိတာဖြစ်တယ်အဲ့တော့ဒီကျမတို့အကုန်လုံးကိုပြည့်စုံသွားနိုင်တယ်အဲ့တော့တော်တော်များများကတော့ပြောပါတယ်ဒီ exploration ပေါ့ဆန်းသက်ရှာဖွေတာဖြစ်တဲ့အတွက်ကြောင့်အန်ဒီမရှိဘူးလို့ပြောတယ်သို့တော်လည်းပဲမြန်မာနိုင်ငံမှာကျင့်သုံးနေတဲ့လက်ရှိတလေကတော့ဆန်းသက်ရှာဖွေပြီလို့ပြောလို့ရှိရင်ထွက်ထွက်မထွက်ထွက်အဲ့ဒီကုံကြီးဟာအဲ့ဒီမြေကထွက်သွားဖို့တော်တော်ရှားပါတယ်ဥမာကြောက်သိမ့်ပဲလို့ပြောတယ်ရွှေထွက်ရင်ရွှေကိုပဲပြောင်းကြမှာပဲဖြစ်တယ်ဒါပေမဲ့ရွှေထွက်လို့ပြောတယ်ရွှေမထွက်ပဲနဲ့တန်ထွက်ရင်တန်ဆိုပြီးမှလိုင်းစင်ကိုဒါပြောင်းသွားပြီးအဲ့နေရာလေးကိုပြန်ပြီးမှထွန်းမိုးထားပြီးတော့မှဒီလက်ခံလေးပြန်လေသုံးဆွဲခွင့်ပဲတော့မှမရလေရလေမရှိဘူးပေါ့အထူးသဖြင့်ဒီဘူတာဦးဒီတာကဒီတဘာဝထိန်းသိမ်းတော်တွေမှာဆိုရင်မူလဒေတာကလေးကနေပြီးအဲ့ညာမှာနှစ်ပေါင်းအဲဘိုးဆင်ပေါင်းဆက်နေတဲ့လူတွေတောင်မှထိန်းသိမ်းတော်အတွင်းမှာမหนีပဲနဲ့ဒီပြပကိုပြန်ထုတ်လိုက်တဲ့နေရာတွေဖြစ်တယ်ထိန်းသိမ်းတော်မှာလူနေခွင့်လောင်မရှိပါဘူးအဲ့ညာမှာတတူတူဖော်မှုကုမ္ပဏီတွေကိုထည့်တယ်ဆိုတာကအန်ဒီတော်တော်များပါတယ
်ဟုတ်ကဲ့ပါဆရာတတူတူဖို့ရင်းမှာလဲဟုတ်ပါပေါ့နော်တချင်ဒေတာကံများဆွေးနေရတယ်ပေါ့နောက်တစ်ခုကကျတော့ဒီအခုလက်တွေ့လက်တွေ့နေတဲ့စိုက်ကျူးရေးမှာထိတိုင်နေတာပေါ့နော်ဟိုပထမဦးဆုံးဒီဟိုငါပြောစိုက်တယ်ဥစ္စာငါပြောစိုက်တယ်လို့ပတ်သက်ပြီးတော့ဘလောက်များထိတိုင်ပြည့်စုံမှုတွေရှိပါလဲဒေတာကံတွေအတွက်ဟုတ်ပါပေါ့နော်တော်တော်စိတ်ပူစရာတွေပါနေရှိပါလား
အာဒေတာခံနေတဲ့အတွက်တင်မကပဲတနိုင်ငံလုံးအတွက်ပြုပြင်ဖို့ရှိပါတယ်။ဘာလို့ပြောတယ်လဲဆိုတော့ငါပြောချင်တာပထမပိုင်းလုံးကတော့ဒီတရားမဝင်ဘူးဘယ်သူမှဖိမပြုထားဘူးလို့ပြောပါတယ်။သို့တော်လည်းပဲ2019နောက်ပိုင်းမှာတော့ရှိနေတဲ့ဒီငါပြောချင်တယ်ကိုတရားဝင်အောင်လိုက်ပြီးလှုပ်ဆောင်ပေးနေတာကိုတွေ့ရတယ်ပေါ့။မျိုးတွေကိုလိုင်းစင်ပြန်ချပေးလိုက်တာမျိုးအဲဒါတွေကိုကျမတို့တွေ့ရတယ်ပေါ့။အဲ့ဒီကရမယ့်အခွန်ဘန္တာငွေကိုနိုင်ငံဘန္တာလို့တွက်ချက်နေကြပါတယ်။ဒါပေမဲ့အဲ့ဒါဟာကျမတို့ဒီ virgin land ပေါ့ဒီတဘာဝတစ်တော်တွေအများကြီးပြည့်စုံသွားပါတယ်ရေတွေပြည့်စုံသွားပါတယ်ပြီးတော့ဧကပမာဏဟာတစ်နှစ်ထက်တစ်နှစ်အခုဆိုရင်ဒီနှစ်မှာဆိုရင်ဒီဗမောခရိုင်အကုန်လုံးပုံပါပြီမြစ်တနားနေဗမောခိဒီကားလန်တစ်လျှောက်လုံးကအရှိအနောက်အကုန်ဧရာဝတီကြီးရဲ့အရှိချအကုန်ပုံပါတယ်ပြီးဧရာဝတီကြီးမြစ်ရဲ့အနောက်ချမ်းလည်းအခုအများကြီးဝင်နေပါတယ်ဗမောခရိုင်တင်မကမြစ်တနားခရိုင်မုံညင်းခရိုင်မိုးကောင်းခရိုင်အကုန်လုံးကျမတို့ဝင်ပါတယ်ပြီးလို့ရှိရင်တော့ရွှေကူမြို့နယ်ရောက်ပါပြီပြီးလို့ရှိရင်အခုကတာမြို့နယ်ကတာခရိုင်ဆိုတာစကိုင်းတိုင်းထိရောက်နေပါပြီအဲ့တော့ဒီတီရှုံးကပြောတဲ့ဟာတကယ်တမ်းတော့တရုတ်နိုင်ငံယူနမ်မှာအရင်ဆုံးကဆိုက်ပါတယ်သူတို့အနေနဲ့လက်မခံတဲ့အတွက်ကြောင့်မို့လို့ဒီလာအိုနဲ့ဗီယက်နမ်မျိုးပြောင်းသွားတာဖြစ်တယ်အခုလာအိုနဲ့ဗီယက်နမ်ကနေပြီးတော့မှပြန်ပြီးတစ်ခါမောင်းထုတ်လိုက်တဲ့အခါဒီကျမတို့မြန်မာနိုင်ငံထဲကိုရောက်လာတာဖြစ်တယ်အဲ့တော့သူတို့တွေအနေနဲ့ဒီဗတ်တန်နဲ့ကိုအများကြီးဖျက်ဆီးလိုက်တယ်တချို့ဆိုကျုပ်ပင်ကာကွယ်တော်ထဲမှာရောက်နေပါတယ်ဒါတွေချီရောက်စွာအရေးယူနိုင်မှုလည်းမရှိသေးဘူးပေါ့ပထမဦးဆုံးဖျက်တာတော့တနေရာပဲရှိသေးတယ်ဧက30ဒီပါတစ်ဆက်တော့ပဲရှိပါသေးတယ်ဒါပေမဲ့ဒီလိုမျိုးတော်တောင်လေးကိုတပြိုင်နက်ချဲပါအကုန်လုံးကပြောချန်လုံးလိုက်တဲ့အခါတဘာဝတစ်တော်မရှိတဲ့အခါကျမတို့အနေနဲ့မိုးရာသီမှာမြေကြီးရေတုံးမှုရေကြီးမှုရေပြုံးမှုတွေအများကြီးဖြစ်ပါတယ်မြေရာသီရောက်တဲ့အခါမှာရေတွင်းတွေကအခုခန်းနေပါလိမ့်အဲ့တော့ခါတိုင်းနေမှာကျမတို့ဒီပေလေးရာလောက်အနက်အဝီတုအဝီစီတင်းတူထားတဲ့အရေးတွေဟာအခုချိန်မှာစုပ်လို့မရတော့ဘူးဒါရေအောက်ကြီးပါအကုန်လုံးခန်းသွားတဲ့သဘောတွေဖြစ်တယ်ဒါဟာတနိုင်ငံလုံးမှာချိခိုက်ပါတယ်မြေကျောတစ်လျှောက်လုံးမှာရှိတဲ့လူတွေအတွက်အားလုံးအတွက်လည်းချိခိုက်သွားမှာဖြစ်တယ်ရေပြုံးတဲ့ချိန်မှာမြေရာအားလုံးကရေထဲဝင်သွားတယ်ပြီးလို့ရှိရင်တော့ဒီဟာအရန်ကိုတိမ်သွားတဲ့အနေကြတဲ့အခါမှာပြီးရင်မိုးရွာတဲ့အခါမှာဟိုကလည်းမိုးရေလုံးဝမထိန်နိုင်တော့တဲ့အခါမှာဒီရေတွေဟာတလဟောစီပြီးတော့မှဒီကန္နာမြို့တွေရွာတွေအကုန်လုံးကိုပြန်တိုက်ချနေတယ်ဒါတော်တော်ဆိုးနေပြီတနည်းထက်တနည်းပိုဆိုးလာတာဖြစ်တယ်နောက်တစ်ခုကတော့ရာသီဥတုကြောင်းလဲမှုပေါ့အပူချိန်မြင့်တက်တယ်ဆိုတာဒါဒီလာဒီလုံခဲတဲ့မြင့်သုံးနေကနေစပြီးဒီတိတိချီတော့တကယ်ကိုကျမတို့အားလုံးကိုဘာကြိယာမှမပါပဲနဲ့တိုင်းတာသိရှိနိုင်ခံစားနိုင်တာဖြစ်တယ်ရှင
်ဟုတ်ကဲ့ဆရာဒီတရှုကပြောတယ်မဟုတ်ဘူးနော်ဒီတရုတ်ဟိုကလုံသားရင်းနဲ့ဝင်လာပြီးတော့စိုက်ကျွေးလောက်တာဟိုကချန်လည်းရှိပါတယ်နောက်တခြားတင်းနှံနေလည်းရှိပါတယ်
ဟုတ်ပါတယ်
ဆိုတော့ဆရာဒါရင်းနဲ့ပတ်သက်ပြီးတော့ဒေတာခံနေမှာဘာမှဝင်ပြီးတော့လုံနိုင်တဲ့အတိုင်းတာဘာမှမရှိဘူးလား
အဲ့တော့ဒီကြံတို့ဘာလို့တချို့ကိုရတဲ့နိုင်ငံတော်ကနေပြီးတော့မှနိုင်ငံတော်နဲ့တရားဝင်တို့အစီမံကိန်းချပြီးတော့မှလုပ်ဆောင်တာဖြစ်တယ်။ဥမာကျမတို့ဗမောခရိုင်မှာဆိုရင်ကြံဧကတပေါင်းစပြီးပြီးလို့ရှိရင်တော့ကြံတန်းချင်းဘလောက်ပို့မယ်ဆိုတဲ့ဟာမျိုးတွေကိုကျမတို့မြင်ရပါတယ်။ဒါမဲ့တော်တော်များများတော့ဒီစိုက်ပျိုးမှုတွေကတော့ဒါကျမတို့
ဒီတရားမဝင်ပဲဖြစ်တယ်ပေါ့ခုနတည်းရှုံးကိုပြောမှလည်းအများစုကတရားအခုချိန်ထိတရားမဝင်ပဲဆိုင်နေကြတာဖြစ်တယ်ပေါ့အဲ့တော့ဒီတဲ့ခံနေနေနဲ့ဘလို့မှဆွဲဖွဲ့လို့မရဘူးဆိုတာကတော့အခုလောလောဆယ်နေရဥပဒေအရလည်းတို့အနေနဲ့ဒီနေတွေကိုကာကွယ်နိုင်စွမ်းမရှိဘူးတော်တော်များများအဲ့ဒီထိခိုက်တဲ့နေရကဒီတဲ့ခံနေအများကြီးကလည်းပဲခုချိန်မှာစစ်ပြေးဒုက္ခတဲ့အနေနဲ့တို့ကက်နေမှာပဲနေရသေးတာဖြစ်တယ်ကိုနေရကိုကိုပြန်လာရင်တော့တို့အမှဒီမှတ်ပုံတင်ယူဖို့အတွက်ဒီပုံစံခဏချောက်ဖို့အတွက်ဆိုရင်ဒါအင်္ဂလာအချက်ခဲရှိပါတယ်အစီအစဉ်ဆင့်သွားတဲ့အခါမှာမရနိုင်ကြဘူးသို့တော်လည်းပဲဒီပတ်ဆိုင်ရှိတဲ့လူတွေကတော့ဒီတနေရရားနေထိုင်နေပြီးတော့မှဥမာဆိုရင်တော့မိသားစုတစုတည်းကနေပြီးဧကများစွာပိုင်နိုင်တာတွေလည်းရှိပါတယ်အဲ့တော့ဒီလိုပုံစံမျိုးနဲ့ဒီမိပုံကိုတနေရရားကနေပြီးတော့မိပုံချပြီးတော့မှလိုင်စင်ချပေးနေတာမျိုးရောင်းပေးနေတာမျိုးတွေဟာဒီတခါကတကယ်တမ်းလက်တွေမှာဒီနေတွေဟာမြေလွတ်နေတိုင်းမဟုတ်ဘူးတို့ရဲ့ဥယျာဉ်ခြံမြေတွေပါသွားတယ်ဒါပေမဲ့ကာကွယ်နိုင်ခွင့်မရှိဘူးဖြစ်နေပါတယ်
ဆရာဆောင်းရှောင်းမှုတွေအများ
အများများပါတယ်ဟုတ်တယ်
ခုကအဟွင်းပေါ့နော်ဒီဥစ္စာတော့ပလတ်စတစ်နဲ့ပတ်သက်တာ
ဟုတ်ကဲ့
ခုနတ िश ူးငပြောနဲ့လည်းပတ်သက်ပြီးတော့ဟိုကတော်တော်များများကငြင်းနေကြတယ်ကိစ္စပလတ်စတစ်ပြဿနာပါဆရာဒီပလတ်စတစ်ပြဿနာလေးကိုဟိုကတိကျလေးပြောပြပေးပါဘလောက်များကဒီကချင်ပြည်နယ်မှာဟိုကချင်ပြည်နယ်တစ်ခုလုံးနဲ့ပေါ့နော်ခြုံပြီးတော့ပလတ်စတစ်ပြဿနာကိုဘယ်လိုကြုံရလဲပြောပြပေးပါ
ပလတ်စတစ်လို့ပြောလို့ရှိရင်ဒီစိုက်ပျိုးရေးကနေထွက်တဲ့ပလတ်စတစ်တွေကိုပဲကျွန်မပြန်ပြောချင်ပါတယ်အခုလောလောဆယ်ကချင်ပြည်နယ်မှာဆိုရင်မြေကွက်တွေမှာဝင်ပြီးငပြောဆိုင်တာရှိတယ်ပြီးလို့ရှိရင်တော့လေကွက်တွေမှာတွားပြီးတော့မှဒီစပားဆိုင်တဲ့ချိန်နားတဲ့ချိန်မှာဒီဖျဲဆိုင်တာရှိပါတယ်အဲ့တော့ဒီဖျဲမှာရောငပြောမှာရောပလတ်စတစ်ကိုအများကြီးသုံးဆွဲပါတယ်ပြုပင်ပေါက်စပြိုးတဲ့နေရာကနေစပြီးတော့မှဒီပလတ်စတစ်ကိုသုံးဆွဲတဲ့ဒီအဆွန်ပြတဲ့ပလတ်စတစ်တွေဟာအများကြီးရှိပါတယ်အဲ့တော့မြေပြန်ရှို့ရင်လည်းဒါတွေဟာပျောက်မြေပေါ်ကနေပြအောင်လုပ်ရင်လည်းပဲကျမတို့လေထုထည့်ပြန်ရောက်နေတယ်ပေါ့အဲ့တော့ဒီဥပမာဆိုရင်ငပြောချံဧကတသိန်းဆိုရင်ဒီပလတ်စတစ်လည်းပဲဧကတသိန်းစာပေါ်လူရှင်ဖြစ်တယ်ပေါ့ဒီဘာဖြစ်လို့လဲဆိုရင်တော့ငပြောတပြင်းမှာတခိုင်တခိုင်မှာဆိုရင်ဒီပလတ်စတစ်ဧကတဧကဖြစ်တယ်အဲ့တော့ဒီဆူဆောကပြောတဲ့ဒီပင်ပေါက်ကလေးရဟာကိုကျမတို့ထည့်မတောက်ဘွတ်ွက်ပဲနဲ့ဒီတယုံမှာငပြောပင်၃ပင်ရှိတယ်ဆိုရင်တော့မှ၃ခိုင်မှ၃အိတ်ကထွက်ပါလေအဲ့တွတ်တွတ်အိတ်တော့မဟုတ်ပါဘူးအကြီးကြီးတွေပါအဲ့တော့ဒီအိတ်တွေရဲ့ပမာဏတွေဟာအင်တာများပါတယ်အဲ့တော့ဒီ pollution လို့ပြောရင် plastic လို့ပြောတဲ့ဒါဟာမြေကြီးထဲမှာတာမကလီထုကိုလည်းညစ်ပတ်နေတယ်ဒါတင်မကပဲနဲ့ဒီဆိုက်ပျိုးရေးနဲ့တွဲနေတဲ့ပိုးသားဆေးပြီးလို့ရှိရင်ဓာတ်မြေဩဇာဒါတွေကလည်းအင်တာမြေချောင်းအင်အိုင်တွေကိုပါကျမတို့ပျက်စီးစေတယ်ပေါ့နော်အာလောလောဆယ်ဆိုလို့ရှိရင် plastic တောင်းကိုဆက်လေထုံလို့မရလို့ဒီပလတ်စတစ်ကိုရှင်းနေရတဲ့ပြဿနာပေါ့အလေးကျန်ဆိုင်မယ်ဆိုရင်ပြီးလို့ရှိရင်တော့ဓာတ်မြေဩဇာနဲ့ပိုးသားဆေးအရန်တုံးသွားတဲ့အတွက်ကြောင့်မြေဝက်ကသေသွားတယ်ဆိုတဲ့ပုံစံမျိုးနဲ့ပြန်ဆက်ပြုတ်ရခက်ခဲနေတဲ့မြေတွေပြီးလို့ရှိရင်တော့ဒီငါးတွေသေဆုံးတာပြီးရေတွေတုံးလို့မရတော့တာရေတွေအယောင်ပြောင်းသွားတာအဲ့ဒါတွေကလည်းအများကြီးရှိနေပါတယ်ရှင်
ဒါပလတ်စတစ်ရဲ့အမြဲတော်ကြီးတော့ပေါ့နော်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့အခုလိုမျိုးစိတ်ရှည်လက်ရှည်ဗီဒီယိုမှာလာပြီးတော့ဖြည့်ကြပေးတဲ့အတွက်တော့ခွန်ကျောက်အများကြီးကျေးဇူးတင်ပါတယ်ကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ COVID-19 ပြဿနာမြန်မာကတရုတ်ကိုကြောက်ရမလားတရုတ်ကမြန်မာကိုပြန်ဆိုးရင်ရမလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဥစီသူအောင်မြင့်နဲ့အတူကျမအင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့တစ်ပတ်လောက်ကစားရုပ်နိုင်ငံယူနန်ပြည်နယ်အစိုးရဟာမြန်မာနိုင်ငံသားတွေကိုသူ့ပြည်နယ်အတွင်းဝင်ရောက်ခွင့်ပိတ်ပင်ခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုစတင်လာနေတဲ့မြန်မာနိုင်ငံသားတွေကနေသူ့နိုင်ငံသားတွေစီကူးစက်မှာဆိုရင်လို့ပါ။နေဆက်ကွန်တိုရေးမှာဆိုသူသီးတွေတင်ပြီးသွားရောက်တဲ့မြန်မာနိုင်ငံသားကားမောင်းသူတွေကိုလည်းတရုတ်နိုင်ငံနဲ့ဝင်ခွင့်မပေးပါဘူး။တရားစုံတစ်ခုသတ်မှတ်ပြီးအဲ့ဒီဆုံမှာမြန်မာနိုင်ငံသားတွေကားပေါ်ကဆင်းတရုတ်ကားသမားတွေကဝင်မောင်းပြီးတရုတ်ဘက်အချမ်းမှာကုန်ချတာလုပ်ပါတယ်။ကားကိုလည်းတရုတ်ဒရိုက်ဘာတွေကအဲ့ဒီဆုံပြန်မောင်းလာပြီးမြန်မာကားသမားတွေကပြန်လက်ခံရယူပါတယ်။အခု AB23 ရက်နေ့မှာတော့ယူနန်ပြည်နယ်အစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရရှိဒီအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ AB24 ရက်နေ့ကစပြီးနောက်ထပ်တစ်လတန်တိုင်တရုတ်နိုင်ငံသားတွေမြန်မာနိုင်ငံနဲ့လုံးဝမသွားကြဘူးတရားဝင်သွားရောက်ရင်ပြင်းပြင်းထန်ထန်အရေးယူမယ်ဆိုပြီးထုတ်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးမြန်မာဟာတရုတ်ကိုကြောက်ရမလားတရုတ်ကပဲမြန်မာကိုပြန်ဆိုးရိမ်နေရသလားဆိုတဲ့အခြေအနေစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
တက်ဆိုင်ရာရက်ွက်ကြေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေကိုရွှေလီမြို့အုပ်ချုပ်ရေးအာဏာပိုင်တွေကစင့်ခေါ်ရှင်းလင်းခဲ့တဲ့အချက်တွေထဲမှာတရုတ်နိုင်ငံသားတွေနေဆက်ဖြတ်ပြီးမြန်မာနိုင်ငံဘက်သွားတဲ့ကိစ္စနှစ်လပိတ်ပင်တဲ့အကြောင်းကိုဗစ်ရောဂါအခြေအနေကိုကြည့်ပြီးပိတ်ပင်တဲ့ကာလကိုထပ်တိုးနိုင်ကြောင်း Kowin Kotra Loye, Tanganlu, Jilene Pita, Chamame Surya Jong, Juada Dioka, Sikan Pokyanyi, Diwalo, Taupanagu, Tetau de Nine, Ejeuma Pita, Popya Tavare, Akunaso, Yunan Bine, Soyae, Topian Jaguji, Nezema, Deomyama, Luin Lutra Gesa, Loma, Baby, Lightam Yupi, Gongsi Guda Mugaro, Bonsantamune, Sepi, Shini, Ome, the Bo Shivare. Let the Lord the young Yaman pet the board to Nijane, the town where Josh, she made Yama Shipyang look the Matu, Piro Pianara Roshinivare, Drogo, Yama Paka, Tasayam, Yunerima, Nasetia, Sangjira, Coronavirus, Yoga, Lekana, Mapia, Busui, Ne Ema, the Bet, Sapi, Sangjira, Lobima, Lululele, Dola, Queen Yame, a seasonry, Chamber, Sangyanira, Duyavare, Diotri, Yama Nezema, Bata, Edilu, Loyad, Lesura, Nale, Naimo, Coronavirus disease 2019 Sinkanza Medical January Lanasadia Niga Sabi Topiamare.
Virus Pian Wamu Sadin Jinga Salo, Tilanga Suyaha, Kagwe Tepe in a Kuda Yu, Swango Lubare, Tujara Kuga, Til Bi Ren Tasaya Pine Vivigale, Tropinere, Virus Gusa Pianamalao, Virus Gusa to Shila Yele, Porto Queta Kudabu Loye, Pinet Kunetku, Nanga Nanamade Bama Kanta Sichaye. Coronavirus Kagwe type a chije lojavale. WHO Begale, Tilang and Pinet Kujinzi, Kusa Mu, Face Homu, a Yedrago, Nizin Topia Bivare. Til be Pinet Kujinzi, Virus Kusa, Face Hosinguro, Mala Sangai Nega, Topia, among Azangama, now so Pobiagare. And it till be Pinet Kujinzi, Virus Pianamu, Pobiagare, now so Sima, Yamanezane Tisa Nere, Yuna Pinema, Virus Tweed Lutia Consent Leone, Face Homu Neobe Shikeraba.
ဒါရှိချိန်ဒီအဲ့ဒီရလဝန်းကျင်လောက်နဲ့ပဲရပ်တန့်သွားခဲ့တာတွေ့ရပါတယ်။ဒါဟာမြန်မာနိုင်ငံထက်ပိုကျဲဝင်ပြီးလူဦးရေ40ရှစ်တန်းကျော်ရှိတဲ့အဲ့ဒီယွန်းနန်ပြည်နယ်အနေနဲ့ဗိုင်းရပ်စ်အနေအကိုကောင်းကောင်းကာကွယ်ထိန်းချုပ်နိုင်တဲ့အနေအထားလို့ပြောနိုင်ပါတယ်။ဒါကြောင့်သူနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူအယောက်160လေးကျော်လာပ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ပြုပါရယ်ဒါပေမဲ့မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအများထင်ထားသလိုမိုင်ပေါင်းများစွာနေနေမိတ်ချင်းထိဆက်နေတဲ့တရုတ်နိုင်ငံဘက်ကနေရောက်မလာခဲ့ပါဘူးအင်္ဂလန်အမေရိကန်စင်ကာပူနဲ့ထိုင်းကပြန်လာတဲ့သူတချို့သူတို့တွေကနေတဆင့်အဆင့်ဆင့်ကူးစက်ခဲ့တာပါငိုတုံးကတရုတ်နိုင်ငံဘက်ကနေကူးစက်မှုတွေရှိလာနိုင်တယ်လို့တွေးထင်ခဲ့ပေမဲ့တကယ်ဖြစ်မလာခဲ့တာဟာမြမနေနေမိတ်နဲ့ထိဆက်နေတဲ့ယွန်းနန်ပြည်နယ်ရဲ့ကိုင်းတွဲပုံယွန်းနန်ပြည်နယ်အတွင်းမှာကိုကူးစက်မှုနေခဲ့တဲ့အခြေအနေအောက်မှာမြမနိုင်ငံကကန်ကောင်းသွားခဲ့တာမျိုးဖြစ်နိုင်ပါတယ်။ဒီအတွက်ကိုရိုနာဗိုင်းရပ်စ်ပြဿနာမှာမြမနိုင်ငံအနေနဲ့တရုတ်နိုင်ငံဟာစိုးရိမ်စရာနိုင်ငံတစ်ခုမဖြစ်ခဲ့ရုံမကအခုဆိုရင်မြမကိုကူညီတဲ့အနေအထားတောင်ရောက်နေပါပြီ။
ကုန်ထုတ်လုပ်မှုတွေပြန်လုပ်နိုင်နေပြီဖြစ်တဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖြတ်ကူးစက်ရေးအတွက်ဗိုင်းရပ်စ်စစ်ဆေးတဲ့စက်ကြီးတွေအဖက်ရှူဆက်တွေ PPE နဲ့မျက်နှာဖုံး mask လိုမျိုးပစ္စည်းတွေပေးပို့လှူဒါန်းနေပါပြီ။ပြီးခဲ့တဲ့ရက်ပိုင်းကဆိုရင်ယူနန်ပြည်နယ်ကဆေးပညာဆိုင်ရာအကြံပေးတချို့ရောက်လာပြီးမြန်မာနိုင်ငံရဲ့ဗိုင်းရပ်စ်တိုက်ဖြတ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးအကြံပေးတာမျိုးလုပ်ခဲ့ပါသေးတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့ပတ်သက်ရင်မြန်မာအတွက်တရုတ်နိုင်ငံဟာစိုးရိမ်စရာမဟုတ်လက်ရှိဗိုင်းရပ်စ်ပြန့်နှံ့မှုအခြေအနေ၊ကုသပေးနိုင်မှုအခြေအနေ၊ပြည်သူလူထုကိုထိန်းချုပ်နိုင်တဲ့အခြေအနေတွေနဲ့မြန်မာနိုင်ငံရဲ့ရှေ့အလားလာပြီးသားအိန္ဒိယတရုတ်နိုင်ငံအတွက်စိုးရိမ်ပူပန်မယ်ဆိုရင်စိုးရိမ်စရာကိစ္စဖြစ်နေပါကြောင်းတင်ပြလိုက်ရပါတယ
်။ဒီကနေ့ပါရှင်။ဖ ီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေနဲ့ Facebook ပေးချင်တာစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။အစီအစဉ်နောက်ပိုင်းမှာတော့တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုတ်နဲ့လဲတေးလက်ဆောင်ပေးဖို့မှာဖြစ်ပါတယ်။အရေးအဆုံးနေ့တည်းစုံတောင်းပေးနေကြဆဲဖြစ်တဲ့တော်ရရှင်တွေကိုအထူးကျေးဇူးတင်ပါတယ်ဆိုရရင်နည်းနည်းနောက်ကျနေပြီဆိုပေမဲ့လည်းမင်္ဂလာနှစ်သစ်ဖြစ်ပါစေဆိုရရည်လေးပြောချင်ပါတယ်နော်။ပြီးခဲ့တဲ့တနင်္ဂနွေကလည်း VUE သတင်းတောက်တွေရဲ့နှစ်သစ်စုမွန်နဲ့ VUE တော်ရရှင်တွေရဲ့နှစ်သစ်စုမွန်တွေကိုစုစည်းပြီးတော့ပြောပြခဲ့တာပါ။နှစ်ဆက်ပြည့်နေ့တုန်းကလည်း Washington က VUE အဖွဲ့သားတွေနှစ်သစ်စုတောင်းလေးတွေပြောသွားကြတာမလို့တော်ရရှင်တွေသဘောတကျနဲ့အစာရေးလာကြပါလိမ့်။ VUE Radio သတင်းတွေကိုမလွတ်တမ်းနားထောင်တဲ့ဦးလာထွန်းကတော့
မနက်လင်းအေဂျင့်ရဲ့အခါသမယမှာအင်မတန်မှနူးညံ့သိမ်မွေးလာတဲ့ပြရဝါစကားစကားလှတွေနဲ့ VUE ဝိုင်းတော်သားတွေရဲ့မင်္ဂလာဆုမွန်စကားတွေကြောင့်ကပီးစိုးကြီးချင်းချောက်မှုကနေငင်းအေးသက်သာမှုကိုခံစားလိုက်ရလို့ဝမ်းမြောက်ဝမ်းသာပီတိဖြစ်ရပါတယ်။သတင်းကြားပြီးစိုးရင်စိတ်ပူနေကြရတဲ့ဝိုင်းတော်သားမဆုမွန်တယောက်ယောဂစိုးကြီးကင်းဝေးပါကြောင်းဝမ်းသာအားရသတင်းစကားကိုကြားရတော့မင်္ဂလီနဲ့ထတ်တူထက်မြတ်ဝမ်းသာပီတိဖြစ်ရပါကြောင်းပြောချင်ပါတယ်။ပိုင်းတော်သားအလုံးကာယောဂဇိုကြီးအန်ဒီရေကနေအထူးအထူးကင်းဝေးပါစေကြောင်းနှစ်သစ်စုမွန်တောင်းရသလိုနှစ်သစ်တလျှောက်လုံးကျန်းမာချမ်းသာကြပါစေလို့အထူးမြတ်တာပို့သလိုက်ရပါတယ်ခင်ဗျာဒုက္ခိအတ္တနံပရိယတန္တု
နှစ်သစ်တလျှောက်လုံးမှာကျန်းမာချမ်းသာပါစေဆိုတဲ့ဆုတောင်းအတိုင်းဥလာထုံကိုပြန်ပြီးတော့ထပ်တူဆုတောင်းပေးကြပါလိမ့်ရှင်နော်ဆန်းအောင်ဆိုတဲ့တောရှင်ကတော့ရေဒီယိုခေတ်ကလေးက view ကိုအားပေးလာတာအခုခင်ဗျားအမိလိုက်ပြီးတော့ရုပ်တံအစီအစဉ်ကိုပါအားပေးတဲ့ပြည်သက်ဖြစ်နေပါတယ်
။မင်္ဂလာပါ viewee အခုလိုမြန်မာနှစ်သစ်အချိန်ခါသမယမှာ viewee ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာကုကြမ်းပါပြီးတော့လူရင်းဆန္ဒအဝဝပြည့်စုံပါစေလို့ဆုပွန်ကောင်းတောင်းလိုက်ပါတယ်။ကျွန်တော်နော်ဆန်းအောင်ပါ။ viewee ကိုဟိုးငင်ရလေးတဲ့က review တစ်လုံးနဲ့အမြင်နားထောင်လာခဲ့ပါတယ်။အခုချိန်ထိပါပဲ။အင်္ဂလိပ်စာကိုအရန်ဝါကနာပါတော့ viewee ကနေအပတ်စဉ်ပြဆက်တဲ့ American Indian အစီအစဉ်ဆိုရင်အရန်ကြိုက်ပါတယ်ဗျာ။နိုင်ငံရေးအကြောင်းဆိုရင်အရန်စိတ်ဝင်စားတဲ့အတွက်ကျွန်တော်တက်က VUE ကမရှိမဖြစ်ပါ VUE ကတင်ဆက်တဲ့အစီအစဉ်တိုင်းကိုကျွန်တော်နှစ်သက်ပါတယ်အရင်တုန်းကဆိုရင်အတန်ပဲကြားရတာအခုဆိုရင် VUE ကဝိုင်းတော်သားတွေကိုပါရုပ်တံမြင်နေရတော့အင်တန်ပျော်မိတယ်ဗျာ VUE ကိုစာရေးမယ်ဆိုပြီးတော့အမြဲစဉ်းစားခဲ့တာအခုကြတော့မှပဲနှစ်သစ်မင်္ဂလာဆုတောင်းစကားနဲ့အတူရေးလိုက်ရတာပါ VUE ဝိုင်းတော်သားတွေအားလုံးလည်းမြန်မာပြည်ကြီးကိုလွမ်းနေကြမှာပါမြန်မာပြည်ကိုလည်းလားလည်နိုင်ကြပါစေမြန်မာပြည်ကအရင်ကနဲ့မတူတော့ဘူးဗျရန်ကိုတိုးတက်နေပြီမြန်မာလူမျိုးတွေစိတ်ဓာတ်ရောအရန်ကိုပြောင်းလဲနေကြပါပြီမြန်မာနိုင်ငံအကြောင်းကိုအွန်လိုင်းပေါ်ကနေပြောနေတာမဟုတ်တော့ဘဲနဲ့မြန်မာပြည်ကိုလာလည်နိုင်ကြပါစေနော် Happy New Year ပါ VUE
ဆိုဆိုဆိုတဲ့တော်ရရှင်ကတော့ VUE ကိုအားပေးတာ230ကျော်ရှိပါပြီအစီအစဉ်အားလုံးနဲ့ကြိုက်ပါရင်ကမ္ဘာသတင်းနားထောင်ရတာအားမရလို့မင်းနဲ့မြန်မြန်လွှင့်ပေးခြင်းပါတဲ့ကျေးဇူးပြုပြီးဒါလေးလုပ်ပေးပါလို့ပြောလာပါတယ်ဟုတ်ကဲ့ပါရှင်အခုလောလောဆယ်ကျွန်တော်တို့စီမံကဒီ COVID ကမ္ဘာအခုဆက်ယောဂကပ်ပေးကြောင်းဒီအချိန်လေးကိုတိတိကျကျပြောရမယ်ဆိုတော့ VOE ရဲ့ညပိုင်းညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တစ်ခုကိုဆော့ချပြီးတော့ထုတ်လွှင့်ပေးနေရပါတယ်။ကျမတို့ဝန်ထမ်းတွေအားလုံးကိုယ့်အိမ်မှာပဲကိုနေပြီးတော့အဝေးကနေအလုပ်လုပ်ကြရတာမလို့ပါ။ဒါကိုလည်းနားလည်လိမ့်မယ်လို့ထင်ပါရဲ့နော်။ကျမတို့မကြခင်အချိန်လေးတွေပြန်ကောင်းပြီးတော့အကုန်လုံးပုံမှန်ရုံးမှပြန်ပြီးတော့အလုပ်လုပ်ရပြီးရုံးကနေပြီးတော့ကျမတို့ VOE ရုံးချုပ်ကနေအတန်လွှင့်ပြီးဆိုတော့အားလုံးအစီအစဉ်တွေကိုအပြည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီမှာတောရရှင်တယောက်မေးလာတာကိုတက်ဆက်တက်ဖြေချပေးစပါရဲ့ဒီတောရရှင်က Messenger ကနေလှမ်းမေးတာပါဒီကနေနားထောင်နေတာအဆင်ပြေပါတယ်ဒါမင်းညပိုင်း6နာရီတည်းကမြန်မာလိုမဟုတ်ဖ ೇನೆ အင်္ဂလိပ်လိုလာနေပါတယ်ည9နာရီနဲ့မနေ့6နာရီအစီအစဉ်တွေကမြန်မာလိုလာပါတယ်အားလုံးမြန်မာလိုရအောင်ဘယ်လိုလုပ်ပြီးတော့နားထောင်ရမလဲအကြံပေးဖို့တောင်းဆိုချင်ပါတယ်ဒါတောရရှင်တယောက်မေးလာတာပါနောက်ထပ်တော်ရရှင်လီစုခွာဖားဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါကျွန်တော် VOE ရဲ့သတင်းတွေအများအားနားထောင်နေပါတယ်သတင်းတင်ပေးတဲ့ VOE ဝိုင်းတော်သားတွေကိုဖျားသခင်အထူးကောင်းချီးပေးပါစေလို့ဆုတောင်းပေးလိုက်ပါတယ်တဲ့မေးစရာတစ်ခုရှိလို့ပါဒီကနေနားထောင်ရတာအဆင်ပြေပါတယ်ဒါပေမဲ့ညပိုင်း6နာရီခွဲသတင်းကမြန်မာလိုမဟုတ်ဖက်နဲ့အင်္ဂလိပ်လိုလာနေပါတယ်ည9နာရီနဲ့မနေ့6နာရီအစီအစဉ်တွေတော့မြန်မာလိုလာပါတယ်အားလုံးမြန်မာလိုရအောင်ဘယ်လိုလုပ်ရမလဲအကြံပေးပါလို့တောင်းဆိုပါရစေတဲ့ဟုတ်ကဲ့ဒီတော်ရရှင်နားထောင်နေတဲ့ပုံစံအတိုင်းအဆင်ပြေပါတယ်ညနေ6နာရီခွဲအစီအစဉ်နားထောင်လို့မရဘူးဆိုတော့ကကျမတို့ကမလွင့်လို့ဖြစ်ပါတယ်ရှင်ခုနတော်ရရှင်ကိုပြောသွားသလိုပဲကျမတို့စီကအတန်မလွင့်လို့အင်္ဂလိပ်လူတွေလာနေတာပါဒီမှာကျမတို့ဟိုအမြဲတမ်းထုတ်လွှင့်ပေးနေတဲ့အဲမနေ့ပိုင်းအစီအစဉ်နဲ့ညပိုင်းအစီအစဉ်မှာလည်းကျမတို့ဒီကိစ္စကိုကြော်ညာပေးနေပါတယ်နော် အမေရိကန်ပြည်အစုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ကျွန်တော် VOA မြန်မာဝိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါကြောင့်မို့ဒီသောရရှင်တွေပြောတာမှန်ပါတယ်။လောလောဆယ်ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုယာယီရက်ဆိုင်ထားပါတယ်။ကျွန်တော်ကမနေ့6နာရီနဲ့ည9နာရီမှာတော့ပုံမှန်အတိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်လို့ကုလသောရရှင်ကပြောသွားသလိုပဲအခြေအနေတွေအလုံးပုံမှန်ပြန်ဖြစ်သွားရင်အစီအစဉ်တွေကိုပုံမှန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဖီယိုရီအစီအစဉ်တွေကိုဆက်ပြီးတော့နားဆင်အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။COVID-19 ကပ်ဘေးရောဂါကြောင့်နိုင်ငံအသီးသီးမှာရောက်ရှိနေတဲ့နိုင်ငံသားတွေကိုတက်ဆိုင်ရာနိုင်ငံတွေကနေပဲပြန်ပြီးတော့ခေါ်ဆောင်နေတဲ့သတင်းတွေလည်းနေ့စဉ်နဲ့အများကြားနေရပါတယ်เนาะဒီနေရာမှာဒီမြန်မာနိုင်ငံကလည်းဒီကိုရီးယားနဲ့ဂျပန်နိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်လာဖို့အတွက်ပြန်လာခြင်းတဲ့သူတွေကိုဒီလေရင်လေချောင်းလိုင်းနေစီစဉ်ပေးတယ်ဆိုပြီးတော့ဒီစနေနေ့ကပဲကြေညာသွားတာဖြစ်ပါတယ်ဒီနေရာမှာမလေးရှားနိုင်ငံကိုရောက်နေတဲ့မြန်မာတွေလည်းအခုလိုမျိုးပြန်လာခြင်းနဲ့ဆိုပြီးစာရေးလာကြတာရှိပါတယ်ဒီတော့ရှင်နေတဲ့မှာတော့နေမင်းဆိုတဲ့တော့ရှင်က
မင်္ဂလာပါဗျာမလေးရှားကနေအမိမိကိုပြန်ဖို့အခက်အခဲကြုံနေရပါတယ်ဗျမြန်မာနိုင်ငံအစိုးရကဘာရီအစီအစဉ်ရှိသလဲဆိုတာဘာသတင်းမှမကြားရပါဘူးဖြစ်နိုင်ရင်အစိုးရကအကူအညီပေးဖို့တောင်းဆိုချင်ပါတယ်ဗျမလေးရှားကမြန်မာတွေအခက်အခဲကြုံနေရပါတယ်လာကလည်းမရတတိယကလည်းဘယ်လိုမှမသိအစားအသောက်အတွက်ပါခက်ခဲဖြစ်နေပါတယ်။လေချောင်းလိုင်းပြန်ဖွင့်ပြီးပြန်ခေါ်ယူပေးဖို့အကူအညီတောင်းပါတယ်ဗျာ။ VOE ကအကူအညီပြောပေးပါအောင်ခင်ဗျ
။လေချောင်းလိုင်းပြန်ဖွင့်ပြီးတော့မလေးရှားမှာရောက်နေတဲ့သူတွေကိုပြန်ခေါ်ပေးပါဆိုပြီးတော့ဒီသောရရှင်နေမင်းကပြောလာတာပါ။သူ့လိုပဲနောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့ခက်တူတူပဲရေးလာတာပါ။ဇင်မင်းထောဆိုတဲ့သောရရှင်မှာသူကလည်းမေးထားတာကမလေးရှားကလေရင်လေချောင်းလိုင်းတွေဘယ်တော့ပြန်ဖွင့်မှာလဲတဲ့မလေးရှားကနေပြီးတော့ပြောင်းကျင်နေပါပြီဆိုပြီးတော့ဒီသွားရှင်ဇင်မင်းထောစာရေးလာပါတယ်ရှင်ဒါနဲ့ COVID-19 နဲ့ပတ်သက်ပြီးတော့ပဲရေးလာရင်နောက်ထပ်သွားရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ဒီမှာအင်ချမ်မြေကအကျိုးဆောင်ဆိုတဲ့သွားရှင်ကတော့ဒီ COVID-19 နဲ့ပတ်သက်တယ်ဆိုရင်လေသူကဒီ COVID-19 ကရဲ့ကြောင့်အဆက်ရုံအလုပ်ရုံတွေမှာအလုပ်သမားတွေဒုက္ခရောက်ပုံကိုရေးလာတာဖြစ်ပါတယ်။သူက VOE သတင်းသမားများခင်ဗျားရဲ့ဆက်ရုံတွေပိတ်တာတော့ဟုတ်ပါတယ်လက်လဲလက်ခံပါတယ်။လာစားမယ်ဆိုတော့ကိုတော့မတိလို့မေးပေးစီချင်ပါတယ်တဲ့။အလုပ်သမားတွေကပေးနေရတဲ့ labor ကြီးကဘာလုပ်တာလဲသိချင်တယ်။တကယ်လို့လာစားမယ်လုပ်တယ်ဆိုရင်ဒီမှာအလုပ်သမားတွေဘာနဲ့စားကြမလဲတဲ့စဉ်းစားကြည့်ပါတယ်။ဟုတ်ကဲ့။ဒါကြောင့်မလို့လဲအခုလောလောဆယ်ပြဿနာကြီးပေါ်နေတာလည်းဖြစ်ပါရဲ့နော်ဒီလိုမျိုးလေဘာကြီးတို့ကတော့ပေးထားရတယ်ဆိုတော့ကလည်းဒီလိုရေးပေါ်အခြေအနေတွေမှာအလုပ်သမားတွေအလုပ်မစင်းနိုင်ရင်ဒါတွေကိုပြန်ပြီးတော့ထိမိဖို့အတွက်အလုပ်သမားတွေကကြိုတင်ပြီးတော့ငွေကြေးပေးပြီးတော့စုဆောင်တဲ့သဘောလည်းဖြစ်ပါရဲ့ဒါပေမဲ့အခုဒီသောရရှင်ကလာစားမယ်ဆိုတော့မေးလာတာမလို့ဒီကိစ္စကထောက်ပြပြီးတော့မေးတဲ့နယ်မေးခွန်းဖြစ်ပါရဲ့နော်ဒီ COVID-19 ကပ်ရောဂါကြောင့်စိုးစပိုင်းအသွားလာရေလှုပ်လို့ရတဲ့အချိန်မှာနေရီပြန်သွားတဲ့လူတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါရစေ။ဒီသောရရှင်ကတော့ပေါင်းမြို့နယ်ကပါတဲ့။ဒီသူတို့တွေဒေတာတွေမှာဖြစ်နေတဲ့နေရက်ပြန်လာတဲ့အလုပ်သမားတွေရဲ့ကိစ္စလို့ဒီသောရရှင်ရေးပြီးတော့မေးထားပါတယ
်။ COVID-19 ကပ်ရောဂါကြောင့်ဆက်ယုံတွေပိတ်အလုပ်တွေပိတ်လို့ရွာကိုပြန်လာတဲ့ပြည်တွင်းပြန်တွေကိုစာတင်ကြောင်းနဲ့14ရက်နေဖို့ကြေညာပြီးနောက်တရက်ကျတော့အိမ်ပြန်နေဖို့အိမ်မှာ14ရက်အပြည့်မထွက်ပါဘူးဆိုတော့ဝန်ခံကတိလက်မှတ်ရေးထိုးခိုင်းပါတယ်ဒီမှာပြည်တွင်းပြန်တယောက်ကိုတစ်ထောင်ကျပ်ပေးဆောင်ရတဲ့သူတွေရှိတယ်လို့2000ကျပ်ပေးရတဲ့သူတွေလည်းရှိနေပါတယ်ဒီလိုဆက်ယုံတွေပိတ်အလုပ်တွေနားလို့ပြည်တွင်းပြန်အလုပ်လက်မှတ်ဖြစ်လို့ပြန်လာရသူတွေစီကအခုလိုငွေ1000 2000စတာတွေကိုတောင်းဝန်ရှိပါသလားဗျာအထက်လူကြီးတွေသိရှိနိုင်ဖို့ပေါင်းမြုပ်နဲ့အုပ်ချုပ်ရေးမှုယုံနဲ့ကြောက်တိုင်ခင်အုပ်စုအုပ်ချုပ်ရေးတာဝန်ရှိသူတွေကိုသိစေချင်ပါတယ်
โอเคဒီသောရရှင်ပြောတာကတော့ပြန်လာတဲ့လူတွေကိုဘာဖြစ်လို့ငွေ1000 2000ဒါတွေတောင်းနေရတာပါလေတဲ့တောင်းဝင်ရောတကယ်ရှိပါရဲ့လားတဲ့မျိုးနယ်ကတက်ဆိုင်ရာတွေဒီကိစ္စကိုသိရှိပြီးတော့စုံစမ်းပေးစီခြင်းပါလေဆိုပြီးတော့ VOE ကတက်ဆင်ပန်ကြားလာပါတယ်ရှင်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်နောက်ပိုင်းမှာသောရရှင်တွေကိုမြန်မာတချင်းလေးတစ်ပုဒ်နဲ့မြေတားတည်းလဲဆောင်ဆက်ပြီးဖြောပြပေးဦးမှာဖြစ်ပါရဲ့နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့
စာရေးတာအမှတ်155ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုဆက်ပြီးတော့ဒေါ်ရစနေကိုမြစ်တာတေးလက်ဆောင်မြမသချင်းလေးတို့နဲ့ဖျော်ဖြေပေးကြပါတယ်။The Four ဆိုတဲ့လူငယ်လေးယောက်နဲ့ဖွဲ့ထားတဲ့ဂီတအဖွဲတစ်ဖွဲ့ရဲ့ပြန်ဆိုတေးတပုတ်က Facebook စာမျက်နှာတွေပေါ်မှာအတော်လေးကိုပြန့်နှံ့ရေးပန်းစားနေပါရဲ့နော်။သူတို့ရဲ့ဒီတချင်မိုးလေးဖွဲ့ရုံးဆိုတဲ့တချင်နဲ့ထုတ်ပြပေးကြပါတယ်။ဒီတချင်ကမျိုးကြောင်ညာရဲ့နာမည်ကြီးတချင်တပုတ်ဖြစ်ပြီးတော့အခု The Four အဖွဲ့ကပြန်ဆိုတော့လေ Facebook စာမျက်နှာပေါ်မှာတဦးနဲ့တဦးလက်ဆင့်ကန်အဖြန့်များတဲ့တချင်တပုတ်ဖြစ်ပါတယ်။ဒီတချင်ကို The Four အဖွဲ့ရဲ့မူကွဲဒီဆိုပုံကလည်းနားထောင်လို့ကောင်းလို့ VOA တော်ရရှင်နေနဲ့ဝေမျှကြပါတယ်။The Four ဖွဲ့ကဒီတချင်းနဲ့ပတ်သက်ပြီးတော့ပြောထားတာမှာတော့ကျွန်တော်ငငယ်လေးကအရန်ကြွေခဲ့ရတဲ့တချင်းလေးပါစိုးခွင့်ပေးတဲ့ကိုမျိုးကျော်မြိုင်ကိုကျေးဇူးအများကြီးတင်ပါတယ်လို့သူတို့ရဲ့ YouTube စာမျက်နှာမှာရေးထားတာပါငူရင်မျိုးကျော်မြိုင်တည်ဆူထားတဲ့ The Four အဖွဲ့ပြန်ပြီးတော့စမ်းတစ်တည်ဆူထားတဲ့မိုးလေးဖွဲ့ရုံးဆိုတဲ့တချင်းလေးကိုအားလုံးနားဆင်ခံစားကြည့်ပါအောင်နော
်မိုးလေးဖွဲ့
ဆိုထားရဲ့မိုးလေးဖွဲ့ရုံးဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bammy.voanews.com ဖြစ်ပါတယ်VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအောင်ရှင်လန်းချက်နေကြပါစေရှင်
။တစ်ချိန်ကသီးတဲ့ကြော်မြူးခြင်းတွေကျော်ဝေးနေတဲ့ချင်းရဲ့ရင်တွေဘလောဘေကိုဝေးဝေး
ထူးဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။တောင်ကိုရီးယားနိုင်ငံကမူလာတန်းအကြောင်းဆရာကြီးတယောက်ရဲ့ Disney ကတ်တုန်းရုပ်ရှင်တွေကဇက်ကောင်အယ်ဆာအဖြစ်တရုတ်ဆောင်ထားတဲ့ဗီဒီယိုတစ်ခုဟာအင်တာနက်မှာလူကြိုက်များနေပါတယ်။ကိုရိုနာကပ်ရောဂါကာလမှာအိမ်မှာပဲနေရတဲ့သူတွေအတွက်အမေရိကန်ဆိုင်ကားဆီယာမားတစ်ယောက်နဲ့တယောတီဆီယာမားတစ်ယောက်တို့ပူးပေါင်းပြီးနယူးအော်လင်းမြို့ကလမ်းမတွေပေါ်မှာလိုက်လံဖျော်ဖြေပေးနေပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။ တောင်ကိုရီးယားနိုင်ငံကမူလာတန်းကျောင်းဆရာကြီးတယောက်ရဲ့ Disney ကတ်တုန်းရုပ်ရှင် Frozen တွေကလက်ကောင် Elsa အဖြစ်သရုပ်ဆောင်ထားတဲ့ဗီဒီယိုတစ်ခုဟာအင်တာနက်မှာလူကြိုက်များနေပါတယ်။တောင်ကိုရီးယားနိုင်ငံဘူဆန်မြို့ကဒေါန်ဆောင်းမူလာတန်းကျောင်းမှာဒီဗီဒီယိုကိုရိုက်ကူးခဲ့တာပါ။ကျောင်းကြီးဖြစ်တဲ့ Park Hae Joon ကိုတိုင် Elsa အဖြစ်သရုပ်ဆောင်ထားတာဖြစ်ပြီးကျောင်းမတက်ရပဲအိမ်မှာပဲနေနေရတဲ့ကျောင်းသားတွေကိုအားပေးဖို့ဖြစ်တယ်လို့သူကပြောပါတယ်။ကတ်တုန်းရုပ်ရှင်ဇက်ကောင်ထဲကအတိုင်းသပင်းရွှေရောင်နဲ့အပြာနုရောင်ဝစ်စုံပြည့်ဝစ်ဆင်ထားတဲ့ကျောင်းအုပ်ကြီးဘက်ကလူမရှိတဲ့ကျောင်းထဲမှာဇက်ဝင်တစ်ချင်အော်ဆိုနေခဲ့တယ်လို့ဘေးကဆရာနှစ်ယောက်ကလည်းလက်လက်အမှုန့်လေးတွေကိုနှင်းအတူဖြစ်လိုက်ဖြန်းပေးခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဧပြီလဇန်လောက်ကစပြီးလူသတောင်းကျော်မှထိန်းထားနိုင်တဲ့အတွက်အကန့်အသတ်နဲ့နိုင်ငံကိုပြန်ဖွင့်ပေးခဲ့ပါတယ်ခင်ဗျာ
။ကိုရိုနာပြည်ပြည်ရောဂါကာလမှာနေမှာပဲဒီကြတဲ့သူတွေအတွက်အမေရိကန်စစ်သားဆရာမတရားဖြစ်တဲ့ဆာရာဂရန်နဲ့တီယိုတီဆရာမအန်နာရော့စနော့စကာတို့ပူးပေါင်းပြီးတော့နယူးအော်လင်းမြို့ကလမ်းမာရီပေါ်မှာလိုက်လံဖျော်ဖြေပေးနေကြပါတယ်။မိုဘိုင်းမျူးဇစ်ဘောက်စ်တစ်ခုကိုဖန်တီးပြီးတော့စိုက်သားနဲ့တီယိုတူမြို့ပတ်ဖျော်ဖြေနေကြတာပါ။လူစီယာနာပြည်နယ်နယူးအော်လင်းမြို့ဟာပုံမှန်ဆိုရင်တော့သမရီပေါ်မှာအတီးအမုတ်တွေဘားတွေနဲ့စီကားနေတက်လေးရှိပြီးဧပြီလ22ရက်နေ့ကနေမေလ2ရက်နေ့အထိကျင်းပနေကြဖြစ်တဲ့ Just Heritage ပွဲတော်ဆိုရင်လေခီးသွားဧည့်သည်ပေါင်းထောင်နဲ့ချီကိုဆွဲဆောင်လေးရှိတဲ့မျိုးတစ်ခုဖြစ်ပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကာလမှာအသွားအလာတွေပွဲလမ်းတွေကိုကန့်သတ်ထားတဲ့အတွက်ကြောင့်မြို့ဟာတိတ်ဆိတ်နေပြီးတော့နေနေမှာနေနေရတဲ့သူတွေအတွက်အခုလို live stage တာနဲ့ပြောသေးတာကစိတ်အကြောင်းလေးတစ်ခုဖြစ်စီမှာပါလို့ပြောဆရာမရော့စနော့စကာကပြောပါတယ်။ငွေကြေးပစံတရားရရှိမယ်ဆိုရင်တော့အထောက်အကူဖြစ်ပေမဲ့လို့လည်းငွေရရမရရသူတို့ကတော့ဒီအစီအစဉ်လေးကိုဆက်ပြီးတော့လုပ်သွားမယ်လို့ပြောပါတယ်ရှင
်။ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းနိုင်ငံသားအလုပ်သမားရှားပါးသွားတဲ့အတွက်နိုင်ငံသားတွေကိုယ်တိုင်လဲရမြေတဲ့အလုပ်ဆင်းလုပ်နေရပါတယ်။ပုံမှန်ဆိုရင်တော့စိုက်ပျိုးရေးလုပ်ငန်းမှာလုပ်ကိုင်ရတဲ့အလုပ်တွေဟာအချိန်အကြာကြီးလုပ်ရသလိုပင်ပန်းပြီးလောခနေနေပဲရတဲ့အတွက်လဲအင်္ဂလိပ်လူမျိုးတွေမလုပ်ကြပါဘူး။တချို့ရာသီတွေမှာဆိုရင်နိုင်ငံသားအလုပ်သမားရှားပါးပြီးမရနိုင်တဲ့အတွက်တချို့တီးနှံစိုက်ခင်းတွေထဲမှာအပုတ်ခံလိုက်ရတာမျိုးတွေရှိတတ်ပါတယ်။ဆိုင်ပြိုးမြေနဲ့စီးပွားရေးအဖွဲ့ CLA ရဲ့အချက်အလက်တွေအရဒီနှစ်ဗြိတိန်မှာဆိုင်ပြိုးရေးအလုပ်8000လောက်လိုအပ်နေပြီးတော့စုခူးချိန်ရောက်နေပြီဖြစ်တဲ့အတွက်လည်းအချိန်နဲ့အမျှအရေးကြီးနေတာပါကိုရိုနာဗိုင်းရပ်စ်ကြောင့်ခီးအသွားအလာတွေကန့်တက်ထားတဲ့အချိန်မှာနိုင်ငံသားလုံသားတွေရဖို့မလွယ်ကူပါဘူးလန်ဒန်မြို့အရှိတောင်ဘက်ကန့်ဒေတာကတီးနံဆိုင်ပြိုးသူတဦးကတော့သူ့စီမှာအလုပ်လေးလက်နေရ180အတွက်လျှောက်ထားသူ900လောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကအကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်တော်စုညီတော်မျိုးမှာနေထိုင်သူတွေအနေနဲ့ COVID-19 ကာယရောဂါရှိမရှိဆိုတာကိုစိတ်ဆိုင်နေမှာမကြခင်စစ်နိုင်တော့မှာဖြစ်တယ်လို့ညီတော်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးဖို့အတွက်စီးပွားရေး9000ကိုခွင့်ပြုသွားမှာဖြစ်ပြီးတော့တနေ့ကိုစမ်းသပ်မှုပေါင်း4000လောက်လုပ်နိုင်ဖို့ရည်မှန်းထားတယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒါပြင်ညီရောမျိုးကဆေးရုံ၄ခုမှာအလုပ်လုပ်နေတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဗိုင်းရပ်စ်ကိုကူးကနိုင်တဲ့ကိုခံအားရှိမရှိဆိုတာကိုလည်းစမ်းသပ်စစ်ဆေးခွင့်ရမှာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံတော်မှာယောဂကူးစက်ခံရသူ9300ရှိပြီးသေဆုံးသူ9300ကျော်ရှိပါတယ်။ကမ္ဘာတော်မှာအခုဆိုရင်ယောဂကူးစက်ခံရသူစုစုပေါင်းနှစ်သိန်း9သိန်းကျော်လာပြီဖြစ်ပြီးတော့တည်ဆုံးသူလည်း9သိန်းကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာအာဆာဘမှာတော့စင်ကိုမာဒီနေ့တရက်ထဲ COVID-19 ရောဂါပိုးကူးစက်သူ932ဦးရှိတဲ့အတွက်စုစုပေါင်းပိုးကူးစက်ခံရသူ13000ကျော်ရှိသွားပြီဖြစ်ပါတယ်ဂျပန်နိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ82ဦးရှိတဲ့အတွက်ဒါဟာဧပြီလ10ရက်နေ့နောက်ပိုင်းမှာကူးစက်မှုအနည်းဆုံးဖြစ်တယ်လို့ကျူတိုသတင်းကဖော်ပြပါတယ်ဂျပန်မှာပိုးကူးစက်ခံထားသူ13000ကျော်နဲ့တည်ဆုံးသူ360ရှိပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ယောဂကူးစက်ခံသူ9500ကျော်နဲ့တည်ဆုံးသူ900ကျော်ရှိပြီးဖြစ်ပြီးတော့မလေးရှားမှာတော့ယောဂကူးစက်ခံထားသူ9900ကျော်နဲ့တည်ဆုံးသူ98ဦးရှိပါတယ်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံသူ2ဦးထပ်မံတွေ့ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်တဲ့အတွက်အခုဆိုရင်ယောဂကူးစက်ခံသူအဖြစ်အတည်ပြုသူ146ဦးထိရှိသွားပြီဖြစ်ပါတယ်။
ဒီနေ့မနက်ခန္ဓာကြီးကထုတ်ပြန်ကြရယသကိုင်းမျိုးကအသက်48နှစ်အရွယ်မျိုးသားတအူးနဲ့ရန်ကုန်တိုင်းကမှာရုပ်မျိုးနဲ့ကအသက်32နှစ်အရွယ်မျိုးသားတအူးမှာယောဂကူးစက်နေတာတွေ့ခဲ့ရတာပါ တအူးကတော့ယောဂပြီးပါကီးသွားခဲ့ဘူးသူဖြစ်ပြီးနောက်တအူးကတော့ယောဂပိုကူးစက်သူနဲ့ထိတွေ့ခဲ့သူဖြစ်တယ်လို့ပြောပါတယ်အခုချိန်ကြီးတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ900ရောက်ရှိပါတယ် လက်ရှိလှုပ်ဆောင်နေတဲ့ယောဂထိန်းချုပ်ရဲ့အစီအစဉ်လေးကိုမေလလယ်ထိဆက်လက်လှုပ်ဆောင်တော့မှာဖြစ်ပြီးတော့လူလူအနေနဲ့ပူးပေါင်းပါဝင်ကြဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကပန်ကြားထားပါတယ်။သောရရှင်လေးခုနားဆင်ကြရတာကတော့တနေ့မနေ့ညပိုင်းဖီယိုမြန်မာပိုင်းအစီအစဉ်လေးဖြစ်ပါတယ်။ဖီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေကြပါ
This program has come to you from the Voice of America, Washington.